Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ14ရက်နေ့ကြာသပတေးနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာသောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။ရုရှားနဲ့မြောက်ကိုရီးယားကြားလက်နက်ဆန္ဒပူးပေါင်းဆောင်ရွက်လာမယ်အရေးစိုးရိမ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်ကော်မတီမှဗုဒ္ဓဟူးနေ့ကကြားနာပါတယ်။လီဗျားမှာတော့ရေကြီးတာကြောင့်လူပေါင်း6000ကျော်သေဆုံး1000ကျော်ပျောက်ဆုံးနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုစုံမှုကြောင့်နဲ့အတူတင်ပြပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေတင်ပြအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပို့စီစဉ်ထားပါတယ
်ဆက်ပြီးမှာဆက်ပြီးရနေညာပိုင်းရနော်ဘက်ကောင်လာလို့ပြောတာညာဆွေပုံကြပါပါဝင်20ရောက်ဟိုအောင်သူဖားယူတာက8ရောက်7ရောက်ဝင်တင်တာပေါ့နော
်စကိုင်းတိုင်းငစွန်မြို့နယ်ထဲမှာအရသာ30ကျော်လောက်ကိုအနာသိစစ်ကောင်စီတပ်တွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်တော်စားစုကြည်အစိုးရလက်ထက်စီးပွားရေးအကြံပေးရှောင်းတန်တွေကဩစတြေးလျအစိုးရအနေနဲ့မြန်မာအနာသိစစ်ကောင်စီကိုငွေကြေးဆိုင်ရာတန်ခတ်ရေးယူသင့်တယ်လို့တိုက်တွန်းပါတယ်။သမ္မတဂျိုးဘိုင်ဒန်ပေါ်တရားစွဲဆိုမဲ့အရင်းနဲ့ဩစတြေးလျကမျိုးတုံးပြောက်ွယ်လူဖြစ်နေတဲ့ရင်းနှီးတတ်တော်ရီအကြောင်းဆောင်းပါးတွေကိုလည်းတင်ပြပေးမှာဖြစ်ပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အက်ဒီတာနဲ့ဆွေးနွေးကန်ပြည်သူ့ကျန်းမာရေးကဏ္ဍအားကစားအစီအစဉ်စတွေကိုလည်းစတာတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်တို့မတ်သိန်ကြီးထိုင်တဲ့အတူပြောပြပေးပါမယ
်ရုရှားနဲ့မြောက်ကိုရီးယားကြားကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုအလားအလာတွေကိုအမေရိကန်ကဆွေးရင်ချောင်းအမေရိကန်သမ္မတအင်ဂျူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကယ်ဘီကဗုဒ္ဓဟူးနေ့မှာပြောပါတယ်ရုရှားနဲ့မြောက်ကိုရီးယားကြားအဆက်အသွယ်တွေကိုအမေရိကန်ကဂရုစိုက်စောင့်ကြည့်နေတယ်လို့လည်းသူကပြောပါတယ
် No nation on the planet nobodyshould be helping Mr. Putin kill
him in Ukraine ပြည်သူတွေကို Mr. Putin ကတပ်ဖြတ်နေတာမှာကမ္ဘာပေါ်ကဘယ်နိုင်ငံမှဘယ်သူမှမကူညီသင့်ပါဘူးတကယ်လို့လက်နက်ဆိုင်ရာသဘောတူညီချက်မျိုးနဲ့ရှစ်ဆက်လို့ဖို့ဆုံးဖြတ်ရင်တော့ American ဘက်ကတင့်တော်တယ်လို့ကင်တွယ်ဆောင်ရွက်မှာဖြစ်တယ်လို့ပြောဆိုသွားတာပါလက်နက်လွှဲပြောင်းမှုဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့ American နဲ့တောင်ကိုရီးယားတို့ကသတိပေးနေတဲ့ကြားမှာပဲ Russia ရဲ့အခက်တာလွတ်တင်ရေးဌာနမှာ Russia သမ္မတ Vladimir Putin နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ထုနေမှာတွေ့ဆုံခဲ့ကြပါတယ်တရုတ်နယ်စပ်အနီးမှာရှိတဲ့ရုရှားရဲ့အရှိတ်ဖက်စွန်ဒေတာအေမာဒေတာကဘော့စတော့ကော့စမိုဒရမ်မှာလုပ်တဲ့တွေ့ဆုံဆွေးနွေးပွဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ကရုရှားသမ္မတပူတင်ရဲ့ဆုံးဖြတ်ချက်အလုံးကိုချွင်းချက်မရှိအပြည့်အဝထောက်ခံကြောင်းကတိပြုခဲ့ပြီးဒါဆိုရင်ရုရှားရဲ့ယူကရိန်းစစ်ပွဲကိုရည်ညွှန်းပြောဆိုပုံရပါတယ်ယူကရိန်းစစ်ပွဲမှာအသုံးပြုရေးအတွက်မြောက်ကိုရီးယားထံကလက်နက်ကြီးချီတွေရရှိဖို့ရုရှားဘက်ကမျှော်လင့်ထားပြီးမြောက်ကိုရီးယားဘက်ကတော့သူ့ရဲ့ဂျူရုနဲ့နျူကလ িয়ার ဆွဲအင်သုံးရင်းကုန်သင်္ဘောတွေအတွက်အစင့်မြင့်ဤပညာတွေနောက်ရုရှားထံကစစ်နေရေးခါထောက်ပံ့မှုလဲလိုလားနေပုံရတယ်လို့အမည်မဖော်တဲ့အနောက်နိုင်ငံအရာရှိတွေရဲ့ပြောဆိုချက်ကိုကိုးကားပြီးသတင်းတွေမှာဖော်ပြချပါတယ်ရှင
်ရုရှားသိမ်းပိတ်ထားတဲ့ခရိုင်းမီးယားကဗျူဟာမြောက်ဆာဗာစတူဗီယိုမြို့ကသင်္ဘောကျင်းကိုဗုဒ္ဓဟူးနေ့မှာယူကရိန်းဘက်ကဒုံးကျည်နယ်တိုက်ခတ်မှုကြောင့်လူ24ဦးဒဏ်ရာရှိခဲ့ပြီးသင်္ဘောနှစ်စီးပျက်စီးကသင်္ဘောချင်းရဲ့နေရာအချို့မီးလောင်ခဲ့တဲ့အကြောင်းရုရှားအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ယူကရိန်းဘက်ကခရုစ်ဒုံးကျည်ဆယ်စင်းနဲ့မောင်းသူမသင်္ဘော3စင်းသင်္ဘောချင်းကိုတိုက်ခတ်ခဲ့တဲ့ခေတ်မှာရုရှားကလေကြောင်းရန်ကာကွယ်ရေးကနေပြီးတော့ဒရုန်းကြီး9စင်းနဲ့မောင်းသူမသင်္ဘောတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ဒီသင်္ဘောချင်းဟာရုရှားရဲ့ပင်လယ်နဲ့ရေရင်အုပ်စုအတွက်ရေးပါတဲ့အဓိကအခြေစိုက်စခန်းတစ်ခုဖြစ်ပါတယ်။ဒီချိန်ထဲမှာပဲရုရှားရဲ့တိုက်ခိုက်မှုတွေအရသာ3ဦးထက်မနည်းသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့တယ်လို့လည်းယူကရိန်းသမ္မတရုံးကထုတ်ပြန်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းအိုဒစာဒေသမှာအာယုံမတက်မီရုရှားဘက်ကတိုက်ခိုက်မှုကြောင့်ဒင်ညိုမြစ်ပေါ်ကယူကရိန်းသီးနှံတင်ပို့မှုရဲ့အချက်အခြာဒေသဖြစ်တဲ့အစ်စမဲလ်ခရိုင်ရှိစိတ်ကန်းနဲ့အရက်ဘက်အခြေခံအဆောက်အုံတွေလည်းပျက်စီးသွားခဲ့ပါတယ်။ဗုဒ္ဓဦးနေပါပဲဒီလိုအရက်ဘက်အခြေခံအဆောက်အုံတွေပေါ်တိုက်ခိုက်မှုတွေရပ်ဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။ရ
ရုရှားဘက်ကပင်လယ်နဲ့ဘယ်တီနန်တင်ပို့မှုသဘောတူညီချက်ကနေနှုတ်ထွက်ပြီးလွန်ခဲ့တဲ့နှစ်လနီးပါးအတွင်းယူကရိန်းစစ်ကမ်းတွေကိုတိုက်ခိုက်ခံရတာ22ကြိမ်ရှိပြီလို့ယူကရိန်းဆိုင်ရာလူသားချင်းစာနာထောက်ထားမှုညင်ညာရေးဒင်းနစ်ဘရောင်းကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
အာဖဂန်နစ္စတန်ဆိုင်ရာတရုတ်သံအမတ်ကြီးတစ်ကိုတရုတ်အစိုးရကခန့်အပ်ဆေးလွတ်လိုက်ပြီးဒါဆိုရင်လွန်ခဲ့တဲ့နှစ်နှစ်တုန်းကတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်သံအမတ်ကြီးအဆင့်ခန့်အပ်တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာလုပ်တဲ့အခမ်းအနားမှာဝန်ကြီးချုပ်မိုဟာမက်ဟာဆန်အကူဟွန်ကတရုတ်သံအမတ်ဇောင်ရှမ်းရဲ့သံအမတ်ခန့်အလွှာကိုလက်ခံရယူခဲ့ကြောင်းတာလီဘန်ဥဆောင်တဲ့နိုင်ငံခြားရေးဝန်ကြီးဌာနကပုတ်ထုနေမှာပြောပါတယ်သမရနန်းတော်မှာတရုတ်တန်အမတ်ကိုဂျူဆိုတဲ့အခမ်းအနားမှာတော့တာလီဘန်နိုင်ငံခြားရေးဝင်ကြီးအေမီယာခတ်မာတကီလည်းတက်ရောက်ပါတယ်။အာဖဂန်ဆရာတရုတ်တန်အမတ်ခန့်အပ်မှုဟာဆိုရင်တာလီဘန်အစိုးရကိုတရားဝင်အသိအမှတ်ပြုမှုကိုဥတီမလားဆိုတာကတော့တရုတ်အစိုးရဘက်ကလက်တလောပြောဆိုမထားသေးပါဘူး။အာဖဂန်ဆရာတရုတ်တန်အမတ်ကြီးပုံမှန်အလှည့်ကျဆောင်ရွက်မှုဖြစ်ပြီးတရုတ်နဲ့အာဖဂန်ကြားပူးပေါင်းဆောင်ရွက်မှုနဲ့ဆွေးနွေးမှုတွေဆက်လက်တိုးတက်စေဖို့ရည်ရွယ်တာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဌာနကကြေညာချက်မှာဖော်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာဩဂုတ်လထဲတနည်းကျော်အတွင်းအမြင့်ဆုံးကုန်စည်နှုန်းတွေတက်ခဲ့ပြီးအဓိကဓာတ်ဆီစည်နှုန်းမြင့်တက်တာကြောင့်လို့အမေရိကန်အစိုးရကပုံထူးနေမှာကြေညာပါတယ်။ဩဂုတ်လတဲတုန်းကဩဂုတ်လတတိယဘက်မှာဓာတ်ဆီတစ်ကားလန်ကို4ဒေါ်လာနီးပါးအထိဈေးတက်ခဲ့ပါတယ်။ဒါပေမဲ့ဘိုပန်ဘက်ကလာမယ့်သတင်းပတ်အစည်းအဝေးမှာအခြေခံအတွန်းနှုန်းကိုထပ်တိုးဖို့မရှိဘဲစည်နှုန်းကြီးမြင့်နေတာတွေကိုချိန်ညှိနိုင်တယ်လို့လေ့လာသူတွေကပြောဆိုပါတယ်။ဇူလိုင်လတဲတုန်းကသုံးတပ်သမားနှစ်ရာခိုင်နှုန်းတိုးခဲ့ပြီးနောက်မှာအမေရိကန်စားသုံးစုဈေးနှုန်းညွှန်းကိန်းမှာဩဂုတ်လအတွင်းသုံးတပ်သမား9ရာခိုင်နှုန်းမြင့်တက်သွားတဲ့အကြောင်းအလုံသမားညွှန်ကြားမှုဦးစီးဌာနကပြောဆိုပါရယ်ဈေးနှုန်းတွေက2လဆက်တိုက်3တပ်သမား2ရာခိုင်နှုန်းတိုးခဲ့ပြီးနောက်ဩဂုတ်လမှာဇူလိုင်လထက်6ပုံတပုံအထိတက်လာခဲ့ပါတယ်အမေရိကန်ဘိုးဘန်ကမနစ်စွန်လတုန်းကငွေကြေးဖောင်းပွားမှု9တပ်သမား100နှုန်းအထိတိုးခဲ့တာကိုထိန်းချီဖို့တနစ်ခွဲအတွင်း17ကြိမ်မြောက်အတိုးနှုန်းတိုးမြင့်ခဲ့ပါတယ်2024ခုနှစ်ရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခံဖို့မဲဆွယ်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ငွေကြေးဖောင်းပွားမှုခြုံချင်ရင်မနစ်ကတည်းကတိတိသားသားကြာဆင်းသွားပြီးအလုံးလက်မဲ့နှုန်း19လဇက်တိုက်400ခန့်နှုန်းကြာဆင်းတဲ့ကြောင်းပြောဆိုပါတယ်ဒါပေမဲ့အရင်လာထဲမှာဓာတ်ဆီဈေးတက်တာဒီကြောင့်မိသားစုဝင်ငွေနဲ့အသုံးစရိတ်တွေထိခိုက်စေတယ်လို့တော့ဝန်ခံပြောဆိုခဲ့ပါတယ
်။ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလေရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပရင်းနေမနေ့ခင်းသတင်းတွေကိုဆက်လက်တင်ပြနေပါလေရှင်။မြန်မာနိုင်ငံတွင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်ကော်မတီကျန်းနာပွဲတရက်စက်တင်ဘာလ23ရက်နေ့ကပြုလုပ်ပါတယ်။မြန်မာစစ်ကောင်စီကိုစီးပွားရေးနဲ့နိုင်ငံရေးအရာပိုပြီးဖိအားပေးအကြက်ကင်ပိုးနဲ့မြန်မာရင်နဲ့ပတ်သက်လို့လွှတ်တော်ကအတီးပြုတ်ထားတဲ့ဘာမာအက်ပါရည်ညွှန်းဖော်ပြချက်တွေကိုအမျိုးဆုံးအကောင့်ထည့်ဖို့ကြားနာမှုကိုတက်ရောက်ခဲ့သူတွေကတင်ပြချပါတယ်။လက်ရှိအရေးယူတန်းခတ်မှုတွေအပြင်မြန်မာရင်နဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုပါအရေးယူတန်းခတ်ဖို့ကြားနာမှုတက်ရောက်လာတဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုပါတယ်။အောက်လွှတ်တော်ကော်မတီတရက်ဖြစ်တဲ့တွန်လန်းတိုးလူ့အခွင့်အရေးကော်မရှင်ကလုပ်တဲ့အဲ့ဒီကြားနာမှုကိုအမေရိကန်အစိုးရပိုင်းတာဝန်ရှိသူတွေလည်းတက်ရောက်ပြီးမြန်မာစစ်ကောင်စီအပေါ်အမေရိကန်အစိုးရရဲ့လက်ရှိအရေးယူကင်တွယ်မှုတွေကိုလွှတ်တော်အမှတ်တွေကိုရှင်းပြခဲ့ကြပါတယ်။မြန်မာစစ်ကောင်စီကိုနိုင်ငံရေးနဲ့စီးပွားရေးအရေးယူဒဏ်ခတ်ဖိအားပေးမှုတွေလုပ်နေတယ်လို့တစ်ဖက်မှာလည်းအာဆီယံနဲ့ကုလသမဂ္ဂတို့မှမိဖက်နိုင်ငံတွေနဲ့ပူးရဲပြီးမြန်မာစစ်ကောင်စီကိုအချက်ကင်ဖိအားပေးတာတွေလှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးမယ်လီဆာအီဘရောင်းကရှင်းပြပါတယ်။တစ်ချိန်တည်းမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာတရားစီရင်ရေးဖြစ်လာဖို့ကြိုးစားနေတော်ဒီနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနတရားမျှတမှုရှာဖွေရေးဆိုင်ရာသံအမတ်ကြီးကရှင်းလင်းပြောဆိုပါတယ်။မြန်မာစစ်ကောင်စီရဲ့ဝင်ငွေအရင်းမြစ်တွေလက်နက်နဲ့လေယာဉ်စီတွေဖြတ်တောက်နိုင်ရေးအတွက်က ုလအထူးကိုယ်စားလှယ်တွန်အင်ဒရူးစ်ကအမေရိကန်လွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့သလိုတက်ရောက်လာတဲ့အစိုးရပိုင်းတာဝန်ရှိသူတွေကလည်းဒီအတွက်ဆောင်ရွက်နေတာတွေကိုရှင်းလင်းပါတယ်စစ်တပ်အာဏာသိမ်းမှုအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ CDM အာဏာဖီဆန်ရေးလုတ်ခဲ့တဲ့မြန်မာဆရာဝန်ဒေါက်တာအေဂျင့်မှုနဲ့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူ Lucky Karim တို့လည်းမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေမြင့်မြင့်ကျုပ်တွေ့ရမှုတွေကိုအမေရိကန်လွှတ်တော်မှကြားနာထွက်ဆိုကြပါတယ်လွတ်တော်ချမ်းသာမှုအသေးစိတ်ကိုတော့ဒီကနေ့ညနေပိုင်းအစီအစဉ်မှာတင်ဆက်သွားဖို့ရှိပါတယ်ရှင
်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့ IIMN လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းရေးရန်တရားရဲ့ပြင်ဆင်မှုအချိန်မြောက်နှစ်ပတ်လည်အစည်းအဝေးခန်းစားကိုစစ်ကောင်စီကလက်မခံကြောင်းတုံ့ပြန်ပါတယ်။54ချိန်မြောက်လူ့အခွင့်အရေးကောင်စီရဲ့ပုံမှန်အစည်းအဝေးမှာစက်တင်ဘာလ17ရက်က IIMN အစည်းအဝေးခန်းစားတင်သွင်းခဲ့တာဟာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မဆွတ်ဖက်ရဘူးဆိုတဲ့အခြေခံမူကိုချိုးဖောက်တာဖြစ်တယ်လို့စစ်ကောင်စီရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ညင်ညာချက်မှာဖော်ပြပါတယ်။နိုင်ငံတကာနိုင်ငံကိုပြစ်မှတ်ထားတဲ့စုံစမ်းစစ်ဆေးမှုရန်တရားကမြန်မာနိုင်ငံရဲ့အခြေအနေပိုဆိုးလာဖို့ရည်ရွယ်ချက်နဲ့နိုင်ငံရေးအရာဆောင်ရွက်တာဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့လုတ်ပိုင်ခွင့်နဲ့ရန်တရားကိုမြန်မာနိုင်ငံကဘယ်တော့မှအသိမှတ်မပြုဘူးလဲစစ်ကောင်စီကပြောပါတယ်။ဒါအပြင်အစ္စလာမစ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC နဲ့ EU ဥရောပသမဂ္ဂအဖွဲ့တွေကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှနှစ်စဉ်နှစ်တိုင်းအစည်းအဝေးတင်ပြနေတဲ့အစည်းအဝေးခန်းစာတွေအရမြန်မာနိုင်ငံဆိုင်ရာနိုင်ငံအလိုက်ဆုံးဖြတ်ချက်တွေဟာစိတ်ကြိုက်ချေလဲဆုံးဖြတ်ထားတာဖြစ်ပြီးလှုပ်ကြံဖန်တီးတာဖြစ်တယ်လို့လည်းစစ်ကောင်စီဘက်ကဆွဆွဲပါတယ် IIMM ရဲ့အစည်းအဝေးခန်းချက်မှာတော့အနာသိထတဲ့မြန်မာနိုင်ငံမှာစစ်ရာဇဝင်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝင်မှုအခြေရင်နဲ့ပြင်းထန်မှုတွေပိုမြင့်တက်လာနေတယ်လို့အထောက်အထားတွေနဲ့တကွဖော်ပြထားပါတယ
်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရန်ခန်ဟာအမေရိကန်နဲ့တန်တမာရေးလျှို့ဝှက်ဆက်သွယ်ရေးတွေကိုလူသိရှင်ကြားဖွင့်ချတယ်ဆိုတဲ့ဆွဆွဲခန့်ချတဲ့အမှုနဲ့ဆွံ့နွယ်ပြီးအချင်းထောင်မှာသတင်းနှစ်ပတ်ထပ်တိုးထိမ့်သိမ်းထားဖို့ပါကစ္စတန်အထူးတရားရုံးတစ်ခုကဗုဒ္ဓဟူးနေ့မှာအမိန့်ချမှတ်လိုက်ပါတယ်။အဂရိလိုက်စားမှုဆွဲချက်တင်တဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးထောင်ဒဏ်3ရက်စီရင်ချက်ချမှတ်ခံခဲ့ရတဲ့ဩဂုတ်လ9ရက်နေ့ကစလို့မြို့တော်အစ္စလာမဘာအနောက်ပိုင်းကလုံခြုံရေးအစ်မြင့်ထားတဲ့အက်ဒေါ့အချင်းထောင်မှာအချင်းချခံထားတဲ့ဝင်းကြီးချုပ်ဟောင်းခန်းကတော့ဘာမှမကျူးလွန်ခဲ့ဘူးလို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလွှတ်တော်မှာအယုံအချင်းမရှိမဲခွဲမှုနဲ့သူ့ကိုယာရုကဖေရှားခဲ့မှုမှဆိုရင်ပါကစ္စတန်ကဩဇာကြီးတဲ့စစ်တပ်နဲ့အမေရိကန်ပေါင်းပြီးကြံစည်ခဲ့တဲ့တက်သေးလို့ဝန်ကြီးချုပ်ဟောင်းခန်းကပြောဆိုထားတဲ့ဝါရှင်တန်ကတန်တမာရေးဂျင်းနစာနဲ့ပတ်သက်တဲ့အမှုကိုအခုရင်ဆိုင်နေရတာဖြစ်ပါလေရှင
်။အနောက်အာဖရိကတိုက်ကလီဗျားနိုင်ငံမှာမုန်တိုင်းကြောင့်မိုးရေကြီးရေရှမ်းခဲ့တာကြောင့်လူပေါင်း6000ကျော်သေဆုံးပြီးတပေါင်းကျော်ပျောက်ဆုံးနေကြောင်းအာနာပိုင်တွေကဗုဒ္ဓဦးနဲ့မှပြောဆိုပါတယ်။ပျောက်ဆုံးနေသူတွေဟာမြေထဲပင်လယ်ထဲမျောပါသွားတာဒါမှမဟုတ်အပြက်အစီးပုံတွေအောက်မှာပိတ်မိနေတာဖြစ်နိုင်တယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂရွှေပြောင်းသွားလာနေတဲ့ညင်ဆန်ရာနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ IOM ရဲ့ထုတ်ပြန်ချက်မှာတော့လေပြားအရှိတ်ချမ်းကရေကြီးရေရှမ်းမှုကြောင့်လူပေါင်း3000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရကြောင်းဖော်ပြထားပါတယ်။ပြစီမှုအများပြဖြစ်ခဲ့တဲ့စိတ်ကမ်းမြို့ဒါနာကနေအ ਨੇ ဆုံးလူ3000လောက်ဆုံးခွာခဲ့ရပြီးဘန်ဂါဇီအပါဝင်အခြားဒေသမှာလည်းလူပေါင်းထောင်နဲ့ကြီရွှေပြောင်းနေခိုင်ခဲ့ရတဲ့ကြောင်း IOM ကဖော်ပြထားပါတယ်။ဒန်နီယယ်လို့အမည်ပေးထားတဲ့မုန်တိုင်းကြောင့်မိုးတဲထန်စွာရွာသွန်းကဒါနာမြို့ရဲ့အထက်ဘက်ကဆင်းနှခုကျိုးကျခဲ့တဲ့အတွက်ရေလွှမ်းမှုတွေပိုဆိုးသွားခဲ့တာဖြစ်ပါတယ်။VOA ရဲ့ကြာတာပတင်းနဲ့မတက်ပတ်အတန်လွင်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျွန်တော်တို့သတင်းဖေးပို့ချက်နဲ့နိုင်ငံတကာဆောင်းပါးတွေကိုတင်ပြပေးပါမယ်။ပထမအဆုံးတင်ပြလို့တဲ့အကြောင်းအရာကတော့သမ္မတဂျိုးဘိုင်ဒန်ကိုအရေးယူတရားစွဲဖို့အတွက်စုံစမ်းစစ်ဆေးမှုတွေစတင်တော့မယ်ဆိုတာကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီကအင်ကာနေမှာပြောဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်ရဲ့ပြည်ပစီးပွားရေးလုပ်ငန်းတွေအပေါ်ကနေသမ္မတဘိုင်ဒန်မိသားစုအချို့အမြတ်ရယူနေတဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုစမ်းစုံစမ်းစစ်ဆေးနိုင်အောင်ရှေ့ဆက်လက်ဆောင်ရွက်သွားမယ်လို့ပြောပါတယ်။သမ္မတကိုအရေးယူတရားစွဲဖို့ကိစ္စနဲ့ပတ်သက်ပြီး VOA လွှတ်တော်ရေးရာသတင်းတောက် Catherine Gibson ရဲ့သတင်းလောက်ကိုတော့ကိုသိန်းထိုင်ဦးကဆက်ပြောပြမှာပါ
။လာနေကြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးနောက်မှာအလုပ်တော်မှာရှိတဲ့ Republican Committee တွေကသ သဗ္ဗဘိုင်ဒန်ကိုရည်ယူတရားစွဲနိုင်ရေးစတင်စုံစမ်းနေပြီဖြစ်တဲ့အကြောင်းအော်လတ်တော်ဥက္ကဋ္ဌကေဗင်မက်ကက်သီကပြောတာပါ
Through our investigations we have found that
ကျွန်တော်တို့စုံစမ်းစစ်ဆေးပြီးသမျှသမ္မတဘိုင်ဒန်ဟာသူ့မိသားစုနိုင်ငံသားမှလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်သူတွေကိုလိန်ညာခဲ့တာကိုတွေ့ရပါတယ
် Republican Party အတွင်း Conservative တွေကလာနေချီပြီးအားပေးခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတကိုတရားစွဲဖို့ကိစ္စတောင်းဆိုလာခဲ့ကြတာပါတခြားနိုင်ငံသားဘယ်သူမှမဆိုသမ္မတလုပ်သူလိုလုပ်ကြည့်အခုချက်ချင်းတရားရုံးကိုရောက်နေပါပြီလို့ Republican လွတ်တော်အမတ် Scott Perry ပြောသွားတာပါဒီမိုကရက်တစ်ဘက်ကတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့ထောင်ပေါင်းကြည့်တဲ့အထောက်အထားမှတ်တမ်းတွေစုံစမ်းစစ်ဆေးရေးမှုတွေစီအခက်ပြီးပြီဖြစ်တဲ့အကြောင်းနဲ့သမ္မတ Biden အမှားအယွင်းတစ်စုံတရားလုပ်ခဲ့တယ်ဆိုတဲ့သတိအထောက်အထား Republican တွေဘက်ကမပြနိုင်ခဲ့တဲ့အကြောင်းပြောပါလေ
The impeachment inquiry is absurd.
အရေးယူတရားစွဲဖို့လုပ်တာကအထိပ္ပယ်မရှိတဲ့လုပ်ရပ်ပါ။ American ပြည်သူတွေကသူတို့ဘဝပိုပြီးကောင်းမွန်အောင်လှုပ်ဆောင်ပေးတာကိုပဲလိုလားတာပါ။ဒီလိုမဟုတ်တန်တရားဆွဆွဲပြီးအောက်လန်နီးနဲ့လှုပ်တာတွေကိုမလိုချင်ကြပါဘူး
။အောက်လတော်မှာ Republican တွေဘက်ကလူနေနေလေးပဲကပ်ပြီးအများစုအဖြစ်သာစီရထားတာပါ။ Democrat မတ်တွေအတွက်အရေးအတွက်၅ယောက်ပဲပိုးပါတဲ့ဒါကြောင့်လေတပ္ပဒါကိုတရားစွဲဖို့အထမြောက်နိုင်ခြင်းမရှိဘူးဆိုပြီးလေးလာသူတွေကမြင်ပါတယ
် It's also possible that those impeachment articles may never
ခုလိုတရားစွဲဆိုအရေးယူမဲ့ကိစ္စတွေအထက်လွှတ်တော်ကိုဘယ်တော့မှရောက်လာမှာမဟုတ်ပါဘူးလူနည်းနည်းလေးကပ်ပြီးအများစုနဲ့အသာစီးယူထားတဲ့အောက်လွှတ်တော် Republican တွေအနေနဲ့ DC ကိုကြော်လောင်အောင်လုပ်နိုင်မယ်ဆိုတာမရှင်းလင်းပါဘူး Democrat ဘက်ကမထောက်ခံမှတေးကြပါတယ်သူတို့တွေကပါတီဝင်အမတ်အားလုံးရဲ့ထောက်ခံမှုအပြစ်ကိုမဖြစ်မနေရယူရပါမယ်။၅ယောက်ထောက်ခံမှုဆုံးရှုံးတာနဲ့အောက်လွှတ်တော်မှာအတည်ပြုနိုင်မှာမဟုတ်ပါဘူး
။တချို့ Republican တွေကတော့သမ္မတ Biden ကိုရေးယူတရားစွဲမဲ့ကိစ္စပေါ်လာတဲ့အချိန်ကလာမယ့်2024ရွေးကောက်ပွဲကျင်းပမယ့်အချိန်နဲ့တိုက်နေတာမို့စိုးရိမ်နေကြောင်းပြောပါလေ။အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတော့ဒီလိုသမ္မတကိုတရားစွဲတဲ့ကိစ္စတွေကဖြစ်တော့ဖြစ်ခဲဆက်ဆက်ပါပါဖြစ်ရတာဖြစ်တဲ့နဲ့ဆိုပြီးအရင်ကပြောခဲ့ဘူးသူပါမနေ့ကတော့သမ္မတဘိုင်ဒန်ကိုရေးယူဖို့ပြင်ဆင်တာနဲ့ပတ်သက်ပြီးမှတ်ချက်တစ်စုံတရာပြောဆိုခဲ့ခြင်းမရှိပါဘူ
း trying to get
ပါနာရီ30ရာဒါရီကိစ္စတွေပြပြအောင်ကြိုးစားနေရတဲ့အတွက်လုံးစရာတွေအပြည့်ဖြစ်နေတဲ့အကြောင်း Mitch McConnell ပြောသွားတာပါလွှတ်တော်နဲ့အမေရိကန်အစိုးရကြားအစိုးရ30သဘောမတူကြတဲ့အတွက်အစိုးရလုပ်ငန်းတွေရပ်ဆိုင်နိုင်ခြင်းရင်ဆိုင်နေရခြင်းမှာသမ္မတဘိုင်ဒန်ကိုရေးယူတရားစွဲမဲ့ကိစ္စပေါ်လာခဲ့တာပါစက်တင်ဘာလ30ရက်နေ့ကျော်တဲ့အချိန်အစိုးရလုပ်ငန်းတွေရံမသွားပဲဆက်ပြီးလေပတ်နိုင်မှုအတွက်သမ္မတနဲ့လွှတ်တော်အကြားသဘောတူညီချက်ရဖို့လိုပါတယ်တကယ်လို့အစိုးရလုပ်ငန်းတွေရပ်ဆိုင်သွားပြီဆိုရင်လွှတ်တော်ကော်မတီတွေအနေနဲ့လည်းသမ္မတကိုရေးယူဖို့တရားစွဲမဲ့လုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်နိုင်မှာမဟုတ်ပါဘူးခင်ဗျာကျွန်တော်သိထားဦးပါ
သမ္မတဘိုင်ဒင်ရဲ့လွတ်တော်ဆိုင်ရာသတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးပြောပြသွားတာပါဆက်လက်တင်ပြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံနဲ့သက်ဆိုင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့သူရှောင်းတန်နယ်ကဩစတြေးလျအစိုးရအနေနဲ့မြန်မာပြည်ကနိုင်ငံပိုင်ဘဏ်တွေကိုတခတ်ရည်ယူမှုတွေလှုပ်ဆောင်တင်တယ်လို့တိုက်တွန်းပါတယ်။ရှောင်းတန်နယ်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းမှာရပ်ပေါင်း650လောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။မနေ့ကမှပြန်လွတ်လာသူဖြစ်ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေကြောင့်အီရန်နိုင်ငံအပေါ်မှာလည်းဩစတြေးလျနိုင်ငံကတိုက်ခတ်ပိတ်ဆို့မှုတွေချမှတ်မဲ့အကြောင်းကြေညာထားပါတယ်။ဒီကြောင့်စစ်တပ်မျိုးကနေဖိမာဆာသတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြပါမှာ။
ပမောကရှောင်းတန်းနယ်ဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်အထိဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။နိုင်ငံတော်လေးဝက်ချက်ပေါက်ကြားမှုနဲ့စစ်ကောင်စီကသူ့ကိုထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရပါတယ်။သူ့အပေါ်တင်ထားတဲ့ဆိုးချက်တွေမဟုတ်မှန်ကြောင်းသူ့ဘက်ကတော့ညှင်းဆုပ်ထားပါတယ်။အကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးတဲ့အချိန်မှာနိုင်ငံချစ်ကြည်ရေးအရာဆိုတဲ့အကြောင်းပြချက်နဲ့သူ့ကိုပါစစ်ကောင်စီကလွတ်ပေးလိုက်တာကြောင့်မနစ်နိုဝင်ဘာလမှာဩစတြေးလျကိုပြန်ရောက်လာခဲ့ပါတယ်။ဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံကနိုင်ငံပိုင်ဘဏ်တွေကိုပြင်းထန်တဲ့အပြစ်ပေးအရေးယူမှုတွေလှုပ်ဆောင်ဖို့ရှောင်းတန်တွေကအခုတော့တိုက်တွန်းနေပါတယ်။ဩစတြေးလျကအဲ့ဒီလိုအရေးယူမှုတွေလှုပ်ဆောင်ခဲ့ရင်မြန်မာနိုင်ငံကြားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာယင်းနှိမ့်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB တို့အပေါ်အမေရိကန်အစိုးရကဒဏ်ခတ်အရေးယူထားတာနဲ့အတူတူဖြစ်သွားမှာပါ။ဩစတြေးလျအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့လမ်းစဉ်အတိုင်းလှုပ်ဆောင်သင့်တယ်လို့ဩစတြေးလျအတံလွင့်ဌာနကိုသူကအခုလိုပြောကြားခဲ့ပါတယ်
။ They've recognized, I think, that sanctions now on this Myanmar regime are not really just about
American ku tin chamat thar de dan khat yee yu mu lo ya ayin lo di sit de ye lou yak ko ma chai da ko pya bo twat tat tat ma hou daw be sit kaun si ga myama pi tu lo yi apo let shi lou saung ni de phi nei mu lo sa ma lou nai daw aw kan tat tat let twet thi yaw mu lo shi de ayee yu mu myo phit de lo chano tin ma de sit kaun si ga tu lo lo at tat naing ja ngwe de ko di naing bai ban lwe ga ta sin ya ne ya chaung ကျွန်တော်တို့ကလည်းတကယ်လှုပ်ချင်နေဆိုရင်အနီးနားမှာရှိနေတာကြောင့်လှုပ်လို့ရနိုင်ပါတယ်
။မြန်မာနိုင်ငံကဗန်ဒီအပေါ်ဒဏ်ခအရေးယူမှုတွေချမှတ်ရေးအတွက်ရှောင်တန်နယ်ရဲ့တောင်းဆိုမှုတွေနဲ့ပတ်သက်လို့ဩစတြေးလျအစိုးရဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းစစ်မီးတောက်လောင်ပြီးလူတွေလည်းထောင်ထဲချီတေဆုံးခဲ့ရပြီးဖြစ်ပါတယ်။တောင်ဆန်းစုကြည်ဟာလည်းရုပ်ောက်ပွဲမှာတမာမှုအကျင့်ပြည့်ချစားမှုစတဲ့အမှုပေါင်းများစွာနဲ့ဆွဲချက်တင်ခါရပြီးထောင်တန်းနှစ်ရှည်ချမှတ်ခံထားရတာပါ။မြန်မာပြည်သူတွေအပေါ်ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်တဲ့လူပုဂ္ဂိုလ်တွေနဲ့အဲ့ဒီလိုကျူးလွန်နိုင်အောင်ကူညီပေးနေတဲ့အဖွဲ့အစည်းတွေအပေါ်ပြစ်မှတ်ထားအရေးယူမှုတွေဩစတြေးလျအစိုးရကအခုနှစ်အစောပိုင်းမှာချမှတ်ထားပြီးဖြစ်ပါတယ်။ဒီချိန်ထဲမှာပဲဩစတြေးလျအစိုးရဟာအီရန်နိုင်ငံအတွင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေလှုံ့ဆော်ခဲ့တဲ့အစင်မြင့်ရဲ့အရာရှိတွေစင်စာဘုတ်အဖွဲ့နဲ့နိုင်ငံပိုင်မီဒီယာတို့အပါအဝင်အီရန်နိုင်ငံသားအများအပြားအပေါ်ဒဏ်ခအရေးယူမှုအသစ်တွေချမှတ်ထားကြောင်းကြေညာခဲ့ပါတယ်။အီရန်နိုင်ငံမှာမာဆာအမီနီဆိုတဲ့အသက်22နှစ်အရွယ်အမျိုးသမီးရဲကဖမ်းဆီးထားစဉ်တေဆုံးခဲ့ရတဲ့အပေါ်မကျေနပ်လို့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာလည်းတစ်နှစ်နီးပါးရှိလာနေပါပြီ။ဩစတြေးလျအစိုးရကအီရန်နိုင်ငံအပေါ်ပြစ်မှတ်ထားတဲ့ဒဏ်ခအရေးယူမှု3ကြိမ်ချမှတ်ခဲ့ပြီးဖြစ်ပေမဲ့အခုဒီချိန်ချမှတ်တဲ့ဒဏ်ခမှုနဲ့ခီးသွွာလာခွင့်ကန့်တတ်တဲ့အရေးယူမှုတွေကတော့အမျိုးသမီးနဲ့မိန်းကလေးတွေအပေါ်ဖိနှိပ်သူတွေကိုပြစ်မှတ်ထားခြင်းဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝေါန်ကမနေ့စက်တင်ဘာလ12ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့မြန်မာနိုင်ငံအလဲပိုင်းကတိုက်ပွဲတွေဖြစ်နေတဲ့ဒေသကအခြေအနေတွေကိုတင်ပြပါဦးမယ်မန္တလေးတိုင်းကစွန်မြို့နယ်လက်ပံသာချေးရွာနယ်အောင်တုကချေးရွာကဒေသခံ30နီးပါးကိုအန္တရာသိစစ်ကောင်စီတပ်တွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောဆိုပါတယ်။မြင်းကြံမြို့နယ်တမိုင်ခွဲလောက်ပဲဝေးတဲ့ဂျိုးပင်ချေးရွာမှာလည်းတန်တန်းနဲ့ပြစ်ခံရပြီးတည်ဆုံတဲ့ရုပ်အလောင်းတွေတွေ့ရှိရတယ်လို့ဆိုပါတယ်။စကိုင်းတိုင်းပလဲမြို့နယ်တဲမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မန္တလေးတိုင်းတဲကဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးအပါအဝင်ဗလဲမျိုးနယ်တွေကတိုက်ပွဲတွေအကြောင်းသတင်းပေးပို့ချက်ကိုတော့ကိုငင်းချမ်းအေးကပြောပြမှာပ
ါစစ်ကောင်စီတပ်တွေနေမြေရှင်းလင်းလုပ်နေတဲ့မန္တလေးတိုင်းငစွန်မြို့နယ်တွေကလက်ပံသာကြေးရွာနဲ့အောင်တုခကြေးရွာကရပ်သားဒေသခံ30နီးပါးကိုစက်တင်ဘာ17ရက်ညပိုင်းကစစ်တပ်ကဖမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံရပ်သားတွေပေါ်ဖမ်းဆီးမှုကိုစစ်တပ်ကစစ်ဆေးရေးသဘောမျိုးနဲ့လုပ်နေတယ်လို့ဒေသခံတူကအခုလိုပြောပါတယ်
စပယ်မှာစပယ်ရမယ်ညာပိုင်းကအဲ့ဒါကကျွန်တော်တို့ဒီသားပေါ်ကတင်းကိုနိုင်ငံတော်မြေတောင်လက်တံပါနော်လက်တံလို့ပြောတာကျွန်တော်ပြီးတာကတော့20ဖုန်းတပါအပါဝင်20ယောက်အဲ့ဒီတော့ဒီဟိုဘောအောင်စုခါယောက်က9ယောက်7ယောက်ဝန်းကျင်ခံပေါ့နော်ဖန်ခံရတယ်ပေါ့အဲ့ဒါကကျတော့ဟိုဘောဒီလိုတော့အုပ်စုကနေရာဒီပါဖုန်းကြောင်းမှာဖန်ထားတယ်ပေါ့အော်ဘူလာနေပြီးတော့အော်ဘူလာနေစပြီးတော့မှသူတို့ပြောဆိုရင်စစ်တင်ရေးပုံစံနေတယ်လုံးဝထောက်တယ်ကအခုနကခုစတင်အခုလာတယ်မလဲကြားနေခုစတင်မလာတယ်မလဲကြားနေတော့
ဒါဟာဒုတိယအကြိမ်ဒေသခံအရသာအများပြားဖမ်းခံရတာပါစက်တင်ဘာ1ရက်ကလည်းတာချင်ကြီးရွာမှာတက်ဆွဲထားတဲ့စစ်တပ်ကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ပြီးတဲ့နောက်မှာစက်တင်ဘာ3ရက်မှာတာချင်ကြီးရွာကဒေသခံ80နီးပါးကိုမျိုးလုံးတွေကိုအဝတ်အုပ်ပြီးစစ်ဆေးတာတွေရှိခဲ့ပါတယ်အဲ့ဒီထက်ကအယောက်40နီးပါးကိုပြန်လွတ်ပေးခဲ့ပြီးမြဲကျန်သူတွေပြန်လွတ်မလို့ကိုတော့မသိရသေးကြောင်းဒေသခံတွေကဆိုပါတယ်ငစုံမြို့နယ်တွေကစစ်တပ်နယ်မြေရှင်းလင်းတဲ့နေရာဟာစကိုင်းတိုင်းနဲ့မန္တလေးတိုင်းထိစပ်နေတဲ့နေရာဖြစ်ပြီးငစုံမြောင်မြင်းမှုသုံးမြို့နယ်စုံတဲ့နေရာလည်းဖြစ်ပါတယ်မန္တလေးတိုင်းနဲ့ပဲမြင်းကြံမြို့နယ်နဲ့တမိုင်ခွဲသာဝေးတဲ့ကျုပ်ပင်ကြီးရွာမှာစက်တင်ဘာ12ရက်ညပိုင်းမှာတရက်နဲ့ပြစ်ပြီးစွန့်ပစ်ထားတဲ့အမျိုးသား3ဦးရဲ့အလောင်းတွေကိုတွေ့ရှိရတယ်လို့ဒေသခံတွေကဆိုပါတယ်အသက်ခံရသူတွေဟာဘသူဘဲဝါးရီဆိုတာကိုတော့ဒေသခံတွေကအတိမပြုနိုင်ပါဘူးညမထွက်ရထုတ်ပြန်ထားချိန်မှာပြစ်ခတ်ပြီးစွန့်ပစ်တာဖြစ်တဲ့အတွက်စစ်ကောင်စီဘက်ကလှုပ်ဆောင်တာလို့ဒေသခံတွေကယူဆနေပါတယ်
။ဟိုမင်းကစက်မြင့်မထူးခင်5မိနစ်အလိုလောက်မှာကာတီးရောက်လာတယ်။ကာတီးရောက်လာသူအဲ့မှာစနေတန်တုံးပြကြတော့သူကလည်းထွက်တော့မကြည့်ရကြဘူးနော်။ဘာကြီးညာရီမကြည့်ဘူးပေါ့။ဒါနဲ့ချောင်းတော့ကြည့်ကြတယ်။ချောင်းကြည့်ရတယ်ကညဉ့်ညံအပြိုကျကျရောက်ဘူးနော်။အဲ့မှာပြည်လည်ပြီးရောတင်းပတ်တယ်လို့ပုံနဲ့မထူးဖတ်ပြီးမှညိုရုပ်ပြောင်းသွားတာ။ဟိုတုံးရောက်မှာတယောက်ကမကြည့်ဘူး။မနေ့ကနေပြောမနေ့ကလည်းပြောလို့မသူလာတော့ဘူး။ ့ဆိုတော့စကားသာပေါ့ပြစ်တက်သွားတာတော့ကျွန်တော်တို့ယူထားချက်ပေါ့နော်ဒီစက်မြေကူအချိန်ဆိုတော့ကျွန်တော်တို့ယူချက်မှာဟောပါဗျမာရှယ်လို့ထုတ်ထားတဲ့အချိန်နဲ့အဲ့ဒီအချိန်မှာလာပြီးတော့ကားကြီးနဲ့လာပြီးပြည်တယ်ဆိုရင်တော့ကျွန်တော်တို့ကတော့ယူချက်ကတော့စကားသာလို့ကျွန်တော်တို့ယူကြပါတယ်ဟုတ်ကဲ့
ဒီအချိန်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောကာဝေးတပ်ဖွဲ့တွေဘက်ကရောသတင်းထုတ်ပြန်တာမရှိသေးပါဘူးစက်တင်ဘာ17ရက်ကဂျုတ်ပင်ကြီးရွာအုပ်ချုပ်ရေးမှုကိုကာဝေးအဖွဲ့တွေကဝေရောက်ပစ်ခတ်တာတွေရှိခဲ့ပြီးနောက်ရက်မှာအခုလိုမြို့သား3ယောက်ကိုပစ်ခတ်ပြီးလာရောက်ဆွန့်ပစ်သွားတာလည်းဖြစ်ပါတယ်2022ခုနှစ်တုန်းကလည်းဂျုတ်ပင်ကြီးရွာနီးမှာစစ်တပ်ထောက်ခံသူပြစောဒီတူဦးကိုကာဝေးအဖွဲ့တွေကပစ်ခတ်ခဲ့ပြီးနောက်ရက်မှာကြီးစံထိမှန်သေဆုံးနေတဲ့အလောင်း3လောင်းကိုဂျုတ်ပင်ကြီးရွာနီးမှာစစ်တပ်ကလာရောက်ဆွန့်ပစ်သွားမှုတယ်လို့လည်းဒေသခံတွေကပြောပြပါတယ်ဒါကမန္တလေးတိုင်းတွေကအခြေအနေတွေပါစကိုင်းတိုင်းပလဲမြို့နယ်ထဲမှာလဲစစ်တပ်နဲ့ကာဝေးတပ်ဖွဲ့တွေစက်တင်ဘာ17ရက်ကဆက်လို့တိုက်ပွဲတွေဖြစ်နေပါတယ်စက်တင်ဘာ13ရက်မှာတော့စူးပုတ်ကုန်းကြီးရွာအနီးမှာကာဝေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးစစ်တပ်ထောက်ခံသူပြစောဒီ2ယောက်သေဆုံးပြီးတနက်တလဲရတယ်လို့ကာဝေးဖွဲ့တွေကပြောပါတယ်စက်တင်ဘာ9ရက်နဲ့စက်တင်ဘာ17ရက်တွေမှာစစ်တပ်ဘက်က၄ချောင်းနဲ့2ချိန်ဝေဟင်ကနေပစ်ခတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့တယ်ဆိုပါတယ်တိုက်ပွဲတွေကြောင့်ကြီးရွာ900ထက်မနည်းကတောင်းနဲ့ချီတဲ့ဒေသခံတွေဟာမိုးရွာတဲ့တိမ်းရှောင်နေရပြီးစနေကမိုးကအကူအညီတွေလိုအပ်နေတယ်လို့လည်းစပေးရှောင်ကူညီနေသူတွေကပြောပါတယ်ခ
င်ဗျ။မြန်မာပြည်လက်ပိုင်းကအခြေအနေတချို့ကိုကိုငင်းချမ်းအေးပြောပြသွားတာဖြစ်ပါတယ်ဆက်လက်ပြီးတော့သဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာစောင်းပါတဲ့ဘက်ကိုတင်ပြပါအောင်မယ်။ Modern Skate ကပင်လယ်ငလိပ်ကြောင့်မျိုးစိတ်တစ်ခုကဩစတြေးလျနိုင်ငံမှာမျိုးတုံးပြောက်ွယ်တော့မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာကိုကာကွယ်စောင့်ရှောက်ပေးဖို့သဘာဝပတ်ဝန်းကျင်ချင်းမြတ်နိုးသူတွေကနှိုးဆော်နေပါတယ်။ရှာပါမျိုးစိတ်တတဝါကာကွယ်စောင့်ရှောက်ရေးမှာသူတို့ကတောင်းဆိုကြတာပါဒိုင်နိုဇောခေတ်ကာလခရေကဒီငလိပ်ကြောင့်အမျိုးအစားရှိလာခဲ့တာဖြစ်ပြီးလူတွေရဲ့ပြုမှုဆောင်ရွက်ချက်အချို့ရလအဖြစ်ဒီကနေ့ခေတ်မှာမျိုးတုံးပျောက်ွယ်တော့မဲ့အခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်စင်တတီမျိုးကနေဖီမာဆာသတင်းပေးပို့ထားတာကိုတော့ပူညာဝင်းအောင်ကပြောပြမှာပ
ါမော်ဂျင်စကိတ်ခေါ်တဲ့ငလိပ်ကြောင့်မျိုးစိတ်ကိုတကမ္ဘာလုံးမှာမှဩစတြေးလျနိုင်ငံတောင်ဘက်စွန်းပြည်နယ်ဖြစ်တဲ့တက်စမေးနီးယားကျွန်းရဲ့အနောက်ဘက်ကန်ယူရန်တဝိုက်မှာသာတွေ့ရတာပါ100 km အကျယ်ဝန်းလောက်မှာအဲ့ဒီငလေးကြောက်တွေကျင်းလေကျဆားနေပြီးရေအေးအသွေးညံပြည့်မှုကြောက်ရောရေအောက်အောက်ဆီဂျင်ရရှိမှုနှုန်းနည်းလာတာကြောက်ပါဒီငါးတွေအေးအတွက်ကတိတိတသာကြာဆင်းလာနေတယ်လို့ဆိုပါတယ်ပြီးကြတဲ့နှစ်တွေအထက်မှာအကောင်ရေ3000ကနေ1500လောက်အထိကြာဆင်းသွားပါတယ်တက်စမေးနီးယားကျွန်းအနောက်ဘက်မက်ကွာရီစိတ်ကန်တဝိုက်ဆော်မွန်ငါးမွေးကန်နေတဲ့အတူရေအားပေးလျှက်စစ်စက်ရုံတွေစတဲ့ဆက်မှုစုံတွေတိုးလာတာကြောင့်သမုဒ္ဒရာရေဝင်ရေအတွက်လမ်းကြောင်းပုံမှန်မရှိတော့ပဲဖြစ်လာပါတယ်။ Alexia Welbilafa ဩစတြေးလျနိုင်ငံရေသရဝါနဲ့အန်နွာပြင်ချစ်သူများအဖွဲ့ရဲ့ရှားပါမျိုးစိတ်သရဝါထိန်းသိမ်းရေးလှုံ့ဆော်သူမန်နေဂျာဖြစ်ပါတယ်။ဆော်မွန်ငါးမွေးကန်ကထွက်တဲ့စွန့်ပစ်အမှိုက်တွေဟာပတ်ဝန်းကျင်ကိုထိခိုက်လာစေတယ်လို့သူကဆိုပါတယ်။
That fish waste is causing oxygen from the harbor to be depleted and so the
Eddie ngā mwe kan rui ga thwet la de amai twe chang shi ao oxygen yon nei la ba de mo jin ngalei chauk twe hlet le ni thai me niya ga le chin myang la pi lo di ngā u rui u de akha pin le chan myin shun hae ma u wa da ba ngā u rui ga le akang pao le de athi phit la nai pho oxygen kaung kaung ma ya ja ba u da ga taik a ye chi de a chet ba di sait kan ta shao ye ao ma oxygen blo ya nai ma le so ra ko ni lan sha pho lo ba de
ကိုယ်ရေပြားချက်ပြီးလေမာလွတ်တဲ့ဆွန်ပုံတန်းရှိတဲ့မောချင်းငလိပ်ကြောက်တွေစီမှာအမီးတို့တချောင်းရှိပြီးရှင်ထဲမှာဥဥတက်ပါတယ်။ရာသီဥတုဖောက်ပြန်မှုကြောင့်လာမယ့်ဆယ်နှစ်အတွင်းမောချင်းငါးတွေမျိုးတုံးသွားနိုင်တယ်လို့သိပ္ပံပညာရှင်တွေစိုးရိမ်နေကြပါတယ်။ဒါကြောင့်ဒီသရဝါဒီမျိုးမတုံးသွားရအောင်ဩစတြေးလျအစိုးရအနေနဲ့ကာကွယ်ထိန်းသိမ်းမှုလိုတယ်လို့ Welbilafa ကတိုက်တွန်းလိုက်ပါတယ
်။ If we are losing species it means our oceans and our land is not healthy.And we need to be
ရှားပါမျိုးစိတ်တွေပျောက်ကွယ်သွားမယ်တဘောကကျမတို့နေတဲ့မြေကဘာရောသမုဒ္ဒရာပါပုံမှန်အနေအထားမဟုတ်တော့ဘူးဆိုတဲ့အထိပ္ပယ်ပါကျမတို့နေထိုင်တဲ့ပတ်ဝန်းကျင်ကိုဘလို့နေချင်းစပွဲဖြစ်အောင်လုပ်ကြမလဲဆိုတာကိုနှီးလန်းရှာဖို့လိုပါတယ
်မော်ဂျင်းငလိပ်ကြောက်တွေကိုမျိုးတုံးမဲ့အန်ဒီရဲ့ဂျုံနေရတဲ့မျိုးစိတ်စီးရင်တဲ့လက်ရှိမှာထည့်ထားပါတယ်ဒီငလိပ်ကြောက်မျိုးစိတ်တွေမျိုးတုံးလူစဲစဲအခြေအနေကနေပြန်ကဲတင်နိုင်ဖို့အမြန်ဆုံးလှုပ်ဆောင်သွားမယ်လို့ Australia Federal အစိုးရသဘာဝဝန်ကျင်နဲ့ရေအရင်းမြစ်ဆိုင်ရာဝန်ကြီးတန်ညာပလီဘာဆက်ကကြေညာချက်ထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံတွင်မျိုးတုံးမဲ့အရေးကနေအကာအကွယ်ပေးဖို့ဦးစားပေးသတ်မှတ်ထားတဲ့သရဝမျိုးစိတ်130ထဲမှာမော်ဂျင်းအမျိုးအစားငလိပ်ကြောက်လည်းပါဝင်နေတာပါ။ မော်ဂျင်ငါးတွေမြို့ပွားလာစီရေးအစီအစဉ်အတွက်ဒေါ်လာ 1.3 သန်းရင်းနှီးမြှုပ်နှံသွားမယ်လို့ဝန်ကြီးပလီဘာဆိုက်ကပြောပါတယ်။ရှားမမျိုးစိတ်တရွာများကာကွယ်ဆောက်ရှောက်ရေးနေကိုတက်စမီးနီးယားကျွန်းကြားမျိုးစိတ်သေဆုံးပျောက်ကွယ်သွားခဲ့တဲ့1936ခုနှစ်ကစပြီးဩစတြေးလျနိုင်ငံမှာစက်တင်ဘာလ9ရက်နေ့တိုင်းကျင်းပလေရှိပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါခင်ဗျာ။အခုဆက်လက်ပြီးတော့ VOA ရဲ့ကြာတာပနီးနေ့မနေ့ပတ်အတန်လွင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ကြာတာပရိနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ရဲ့ Radio သုံးရုပ်တံအစီအစဉ်တွေမှာ Radio အတန်လွင့်အစီအစဉ်တွေကို line meter 25 kHz kilo 12113 line meter 40 kHz 8013 line meter 58 kHz 5805တို့ကနေဖမ်းယူနောက်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသပ်ချက်လူလူနဲ့ကျမ်းမာရေးအားကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်နေမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ဖြစ်ပါတယ်ဒေတာရင်းအချက်အချာကြာပြီးအင်အားအကြီးဆုံးအဖွဲ့ဖြစ်တဲ့အာဆီယံရဲ့ထိပ်သီးအစည်းအဝေးဟာမြန်မာအရေးနဲ့ပတ်သက်ပြီးထိရောက်ပြီးတကယ်လို့မဲ့ဆုံးဖြတ်ချက်တစုံတရာမချနိုင်ပဲပြီးဆုံးသွားခဲ့ပါတယ်ဘာကြောင့်ဒီလိုမဆုံးဖြတ်နိုင်တာပါလဲဦးကျော်စံသားကိုမမသစဉ်အောင်ကမေးမြန်းဆွေးနွေးထားပါတယ်
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါများရှင
်ပြီးခဲ့တဲ့အပတ်ကတုန်းကဒီအာဆီယံထိပ်သီးစည်းဝေးပွဲနဲ့ပတ်သက်ပြီးတော့အကျိုးသုံးသပ်ခဲ့ကြပါတယ်ဒီစည်းဝေးကျင်းပနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးတော့ပေါ့လေအခုကျတော့ဒီစည်းဝေးကပြီးသွားပါပြီအဲ့တုန်းကတော့ဟိုဦးကျော်စံသားပြောခဲ့တာကမြန်မာအတွက်အာဆီယံနေပြီးတော့တိတ်မြှုပ်လင့်စရာမရှိဘူးလို့သုံးသပ်ခဲ့ပါတယ်အခုစည်းဝေးပြီးသွားတော့ကောဘာတွေထူးခြားပါသလဲ
ဘာမှမထူးခြားဘူးလို့ပဲပြောမှာပါမြှုပ်လင့်စရာသိမပေါ်ထွက်ပါဘူးအာဆီယံဥက္ကဋ္ဌရဲ့နောက်ဆုံးကြေညာချက်ကိုလေ့လာကြည့်တဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပထမဆုံးဖော်ပြထားတဲ့တနေရာကတော့မုခမုန်တိုင်းအတွက်ဒုက္ခသည်တွေကိုဒါစာနာမှုအခုနေပေးဖို့ခိစားလို့ disaster management နဲ့ပတ်သက်ပြီးတော့ရေးထားတွေ့ပါတယ်။နောက်မြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးတာကအဲ့ဒီမှာအပြင်းထန်ဆုံးစကားကတော့အကြမ်းဖက်မှုတွေကိုဆက်လက်ပြီးတော့ပြင်းပြင်းထန်ထန်ရှုတ်ချသွားမယ်ဆိုတာပါတယ်။ဘယ်ဘက်ကအကြံဖက်တယ်ဆိုတော့မပြောထားဘူးဒါပေမဲ့အရသားတွေကြောင်းတွေဘာညာထိခိုက်တယ်ဆိုတာသူတို့ဖော်ပြထားပါတယ်အဲ့ပြီးတော့အဓိကကတော့သူတို့ဆက်ပြီးတော့အာဆီယံရဲ့မူငါချက်ကိုပဲအခိုင်အမာကင်ဆွဲသွားမယ်ဒါကိုပြောပါတယ်ဒါပေမဲ့ဒီဟန်ဒရယ်ဆန့်ကျင်ပြီးတော့တစ်ခါစာပိုက်130နဲ့လေးမှာရေးထားတယ်သူတို့အဖိုက်လွှဲထားတယ်ဆိုတော့သူတို့အနေနဲ့အာဆီယံဟာဆက်လက်ပြီးတော့ထောက်ခံသွားမယ်တဲ့မြန်မာနိုင်ငံရဲ့အထောက်မှုတွေကိုမြန်မာ effort တွေကိုဆက်လက်ပြီးတော့ထောက်ခံသွားမယ်ဆိုတာအခိုင်အမာပြောလို့ရတယ်။ဘာတွေအထောက်သူလဲဆိုရင်မြန်မာနိုင်ငံက efforts to bring peace နိုင်ငံရေး for some stability တည်ငြိမ်မှုရအောင်လုပ်ဖို့ the rule of law တရားဥပဒေစိုးမိုးရေးဖြစ်ထောင်အောင်လုပ်ဖို့ promote harmony အဲလူ first assignment တွေကြမှာသဟဇာတာပြောင်းဖန်တီးဖို့အထောက်နေမှုတွေကိုဆက်လက်ပြီးတော့ကြိုးပမ်းသွားမယ်ဆိုတော့မြန်မာကအထောက်နေသလား။ဆိုတော့အဲ့ဒီဟာကြည့်လိုက်ရင်တော့ပရိသတ်တွေတော်တော်စိတ်ပြတ်ကြမှာပေါ့လေမျောလင်းထားတဲ့လူတွေအနေနဲ့ပေါ့တနည်းပြောရင်ဒီပညာချက်တွေဟာကြောင့်မြန်မာကအာဆီယံကိုကြောက်ရမယ်အစားမြန်မာကိုအာဆီယံကကြောက်လို့ချော့ပေါင်းနေတယ်လို့ပဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ်တနည်းလာလဲဒီလိုတနည်းလာလဲဒီလိုသောရရှင်တယောက်ပြီးတဲ့စာပထမကျွန်တော်တို့သုံးသပ်ခဲ့တော့ငါကျွန်တော်သတိရတယ်အဲ့တော့ဘာပြောထားလဲဆိုတော့အခုသုံးသပ်ချက်ကိုတဲ့နောက်နှစ်ကြရင်လည်းသုံးလို့ရပါတယ်ဆိုတော့သဘောဘာမှပြောင်းမှာမဟုတ်ဘူးဆိုတဲ့သဘောပါပဲဆိုတော့အခုလည်းပဲထုံနေကြောင်းပဲပြောမှာဖြစ်ပါတယ်မှာကျန
်ဒါပေမဲ့ဒီ2026အာဆီယံအလှည့်ကျဥက္ကဋ္ဌနေရာကိုမြန်မာကဖိလစ်ပိုင်ကိုအလှည့်ကျော်ပြီးတော့လွှဲပေးလိုက်ပါတယ်ဟိုစစ်ကောင်စီဘက်ကရှင်းလင်းချက်ထုတ်တာကတော့မြန်မာအရေးမှာဒီတခြားဦးစားပေးဆောင်ရွက်ရမယ့်ကိစ္စတွေရှိတဲ့အတွက်ဒီလိုအလှည့်ကျော်လိုက်တာလို့ပြောပါတယ်အဲ့ဒါစစ်ကောင်စီရဲ့ဆုံးဖြတ်ချက်တက်တက်လာအာဆီယံတစုံတရာတွန်းအားပါနိုင်ပါသလား
နှစ်ဖက်လုံးကမလုပ်ရဲဘူးလို့ပြောရင်တော့ သိပ်ပြီးတော့ဒဲထိုးကြမယ်ထင်ပါတယ်မြန်မာနိုင်ငံကိုအာဆီယံဥက္ကဋ္ဌနေရာလဲကြခဲ့တော့2006မှာလဲပဲတခါမြန်မာကညင်ခဲ့ပြီပါတယ်အဲ့ဒီတော့ဘာဖြစ်လဲဆိုတော့လာအိုစ်မှာအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးကျင်းပနေတယ်ကျွန်တော်ကိုယ်တိုင်အဲ့ဒီခါမှာသတင်းတောက်ဖြစ်နေသတင်းယူနေပါတယ်သတင်းကိုအဲ့ဒီခါမှာသူကပြင်ရတယ်လက်မခံဘူးဆိုပြီးတော့လူတွေစောင့်ကြည့်နေတော့မှာအဲ့တော့အဲ့ဒီအချိန်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကွန်တိုလီဇာရိုက်သူကမတက်ဘူးဆိုတော့ဥရောပသမဂ္ဂတို့ဘာလို့လဲအခုစောင့်ကြည့်နေရတဲ့မြန်မာသားဆက်ပြီးတော့ဒီမှာလုပ်မယ်ဆိုရင်သူတို့ကဆက်ပြီးတော့သပိတ်မှောက်မယ်ဆိုတဲ့သဘောဖြစ်တယ်ဆိုတော့အဲ့ဒါကြောင့်သူတို့ချင်းချင်းပြီးတော့ဘယ်လိုသပိတ်မှောက်နေတော့သူ့လက်ထက်မှာမြန်မာကဥက္ကဋ္ဌလုပ်လိုက်လဲအောင်မြင်မှုရမှာမဟုတ်ဘူးလေဘာမှစစ်တွန်းနိုင်မှာမဟုတ်ဘူးနာမပြည့်ုံပဲရှိမယ်ဆိုတော့ကြောင့်အဲ့ဒီတော့နဲ့ဆွဲပေးခဲ့တာဖြစ်ပါတယ်အခုဒီခါမှာကျတော့ဖိလစ်ပိုင်နဲ့ညှိပြီးတော့စလွှဲတော့ဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာကတော့ဘာကြောင့်ဆိုတာမပြောပါဘူး။ဒါဖိလစ်ပိုင်သံတမန်2ယောက်ကအေဘီသတင်းဌာနကိုပြောပါတယ်။အဓိကအဖြစ်အမေရိကန်နဲ့ဥရောပသမ္မတကရဲ့ပရက်ရှာကိုစိုးရိမ်လို့ဖြစ်တယ်။အဲ့ဒီနိုင်ငံတွေနဲ့မြန်မာနိုင်ငံကိုဥက္ကဋ္ဌထားရင်အဲ့ဒီနိုင်ငံတွေနဲ့အာဆီယံရဲ့ဆက်ဆံရေးအများကြီးထိခိုက်နိုင်တယ်။အဲ့ဒါကြောင့်ဒီလိုစီစဉ်တာဖြစ်တဲ့ဆိုရင်ဖိလစ်ပိုင်သံတမန်တွေကပြောတဲ့အကြောင်းအေဘီမှာရေးထားပါတယ်။ဆိုတော့ဒါဆိုရင်တော့ပေါ်ပေါ်ထင်ထင်ဘယ်သူကကြောက်လို့လားဘယ်သူကတွန်းအားပေးလို့လားဆိုတာတဲ့ဒီခါကတော့သူရဲ့အနာဂတ်ရေးမဖြောင့်ဖြူမှာကိုဆိုရင်တော့နှစ်ဖက်လုံးကချွေးဆိုင်ကြတာဖြစ်တယ်လို့ပဲယူဆမှာဖြစ်ပါတယ
်အခုအာဆီယံကပါဒီမြန်မာအရေးမှာ tricker approach ပေါ့နော်သုံးမွန့်ဆိုင်ချင်းကမ်းမှုနဲ့စောင့်ကြည့်သွားမယ်လို့ပြောပါတယ်အဲ့ဒါကဘာလို့ဆိုလိုတာပါလဲ
tricker ဆိုတော့သုံးမွန့်ဆိုင်ပေါ့အာဆီယံဥက္ကဋ္ဌလက်ရှိဥက္ကဋ္ဌရဲ့ဥက္ကဋ္ဌဟောင်းရဲ့နောက်နှစ်ဖြစ်လာမယ့်ဥက္ကဋ္ဌရဲ့သုံးခုပေါင်းပြီးလုပ်မယ်အဓိကအဖြစ်ဒီအစီအစဉ်ကတော့ကျွန်တော်အမြင်ပြောရင်လာအိုစ်နိုင်ငံကိုထိန်းဖို့ပေါ့လေနောက်နှစ်လာအိုကအလှကြဥက္ကဋ္ဌဖြစ်လာရင်လာအိုစ်ကသိပ်ပြီးတော့ဩဇာလွှမ်းမိုးနိုင်တဲ့အခြေအနေမှာမရှိဘူးတရုတ်ရဲ့ဩဇာဆက်ကွင်းအောင်မှာလုံးဝလူလူကြောက်နေနိုင်ငံလူတွေသတ်မှတ်ထားတယ်ဆိုတော့ဒီအချိန်မှာလာအိုကဥက္ကဋ္ဌဖြစ်လာရင်အာဆီယံတစ်ခုလုံးရဲ့သဘောအဲ့ဒါလာအိုရဲ့ဆုံးဖြတ်ချက်တရုတ်ရဲ့စနာတိုင်းဖြစ်သွားမယ်။ဒါလည်းအမှန်ပါပဲ2006တုန်းကကျွန်တော်တို့လာအိုကိုသွားပြီးတော့သတင်းလိုက်ခဲ့တုန်းကလည်းပဲအဲ့ကိုစလေရီကိုစီဘိုပိတိုင်းကာဟာစာတရုတ်ပြည်သူ့သမ္မတနိုင်ငံမှာလှူဒါန်းတယ်ဆိုတော့အကုန်လုံးဟိုတယ်ကအစားအဆောက်တွေအကုန်လုံးမှာအဲ့လိုစာတီးရန်ထူထားတဲ့အောက်မှာအာဆီယံစီးပွားရေးကျင်းပခဲ့တာဖြစ်ပါတယ်ဆိုတော့အခုလည်းပဲထုံနီလောင်ဖြစ်လာမယ်ဆိုတော့မြန်မာအရေးကင်ပြွေတဲ့ဟာမှာလုံးဝတရုတ်စနာဖြစ်သွားမှာဆိုရင်တူပါတယ်အဲ့ဒါကြောင့်ဥက္ကဋ္ဌနေရာမှာ၃ယောက်ပေါ်လေဥက္ကဋ္ဌဟောင်းရဲ့နောင်ဖြစ်လာမဲ့ဥက္ကဋ္ဌရဲ့ပါပေါင်းပြီးတော့ညှိနှိုင်းရမယ်ဆိုတော့ဒါမဲ့သူကဆုံးဖြတ်ပိုင်ခွင့်ရှိတဲ့အဖွဲ့တော်မဟုတ်ပါဘူးတရားကလည်းပဲအဲထိပ်ကြီးစည်းဝေးကသာသူဆုံးဖြတ်ကြမှာဖြစ်ပါတယ်ဆိုတော့ဒါလည်းပဲအရင်လည်းလုခဲ့ပြီးသားဖြစ်တယ်စိတ်လည်းမထူဘူးဆိုတော့စိတ်အတက်စရာကောင်းတဲ့ဆုံးဖြတ်ချက်လို့တော့မဆိုနိုင်ပါဘူးကျွန်တော
်ဟုတ်ကဲ့ပါနောက်ပြီးတော့ပါလေဒီစက်တင်ဘာလဇန်းမှာပဲကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာအမေရိကန်ကဒုသမရကမလာဟဲရစ်တက်ရောက်ပါတယ်။ဒါနဲ့မရှိမနှောင်းပဲကျင်းပတယ်။အိန္ဒိယ G20 ဒီစည်းပွားထိပ်သီးနိုင်ငံ20ရဲ့စည်းဝေးပွဲကိုကြတော့သမရဘိုင်ဒန်ကိုယ်တိုင်တက်ရောက်ပါတယ်။အဲ့တော့ဒီ G20 မှာရောမြမရေးထည့်ပြီးတော့စဉ်းစားခဲ့တာဆွေးနွေးခဲ့တာရှိပါသလား
။ G20 ကိုမြမရေးလှုပ်ရှားသူတွေဒီမိုကရေစီလှလသူတွေ NUG အစိုးရအပါအဝင်အများကြီးမျှော်လင့်ခဲ့တဲ့သူတိုက်တွန်းတဲ့တစ်ခါကံွက်စားတွေရေးတယ်နောက်ပြီးတော့နိုင်ငံတကာလူဖွဲ့စည်းပေါင်း40လောက်ကလည်းပဲအဲ့လိုစားတွေမျိုးမျိုးရေးပြီးတော့မြမရေးကိုပြင်းပြင်းထန်ထန်ကင်ကြပါလို့ပြောတယ်ဒါပေမဲ့ဘာမှပေါ်ထွက်မလာပါဘူးဘယ်လိုမှလည်းပေါ်ထွက်လိုက်စားအကြောင်းရှိဘူးဘာကြောင့်လဲဆိုတော့ G20 ကိုလောလောဆယ်ဥက္ကဋ္ဌအဖြစ်အင်ရှင်ဖြစ်ကျင်းပနေတဲ့နိုင်ငံကိုထိုက်ကအိန္ဒိယဖြစ်နေတယ်ဆိုတော့အဲ့ဒီတဲမှာနောက်ပါရရာရှားပါတယ်တရုတ်ပါတယ်အိန္ဒိယပါတယ်ဆိုတော့ဒီနိုင်ငံတွေကမြန်မာစစ်ကောင်စီနဲ့လက်ပွန်တီရှိနေနိုင်ငံဆိုတော့ဘယ်လိုနည်းနဲ့မှဒီလူတွေကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်အရေးယူဖို့ဆိုတာဒီဇီဝဆုံးဖြတ်လို့ဖြစ်လာနိုင်ရမရှိပါဘူးဆိုတော့ဒီကိစ္စကိုသူတို့အတင်းပြန်အပြင်းထန်တွေ့ရင်လည်းသူတို့အထက်မှာပြဿနာသာဖြစ်မယ်ဒီကိစ္စကမိုင်းနာဘော်ဒီမှာသိအရေးမကြီးတဲ့ကိစ္စသာဖြစ်တော့ကြောင်းသူတို့သိပြီးထွက်သွင်းလဲဆွေးနွေးခဲ့တယ်ဆိုတာမတွေ့ပါဘူးဆိုတော့ဘယ်လိုမှမဖြစ်နိုင်တဲ့မြုံပန်းရလို့ထင်ပါတယ်ဆိုတော့အာဆီယံဥက္ကဋ္ဌကိစ္စမှာလည်းအဲ့လိုပဲအာဆီယံမှာလည်းပဲအာဆီယံငါမြန်မာနိုင်ငံကိုဥက္ကဋ္ဌမပေးတာအခုတောင်မှအာဆီယံအစည်းအဝေးကိုမြန်မာကိုမဖိတ်ချင်တာဆိုတော့အဲ့လိုမဖိတ်ချင်တဲ့နိုင်ငံတွေရဲ့မင်းဥက္ကဋ္ဌလုပ်ပြီးဒီစည်းကိုမင်းလို့ဆိုဘယ်ဖြစ်မလဲဆိုတော့ဒီဟာကိုလည်းပဲအာဆီယံအထက်သင်းစဉ်းစားမှဖြစ်ပါတယ်ဆိုတော့ကျွန်တော်အာဆီယံဥက္ကဋ္ဌသ ဖိလစ်ပိုင်ကိုပြောင်းလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ပြောပြရရင်ပေါ့လေဆိုတော့အခုဒီ20အစည်းအဝေးလိုက်ဘာမှမျောလင်းနေတဲ့အစည်းအဝေးမဟုတ်ပါဘူးဘာရလက်ပန်းမပေါ်ထွက်ပါဘူးစစ်ကောင်စီဟာအဲ့ဒီသုံးနိုင်ငံပေါ့အဓိကအဖြစ်ဒီ20မှာအင်အားကြီးတဲ့ဖြစ်တဲ့အိန္ဒိယတရုတ်ရုရှားသုံးနိုင်ငံရဲ့အောက်ကိုကိုပြီးတော့အာဆီယံကိုရှင်းနေတာသူတို့ကအာဆီယံကသူတို့ကြောက်ပြီးတော့မတွန်းရသလိုဖြစ်နေတယ်ဆိုတော့မြန်မာဘက်ကစစ်ကောင်စီကတော့သူတို့အောက်ကိုပြီးတော့အာဆီယံကိုအန်တွန်းနေမှာပဲဖြစ်ပါတယ်
ဒီ20စီဝေးပြီးတော့သမ္မတဘိုင်ဒန်ဗီယက်နမ်ကိုသွားပါတယ်ဒီဗီယက်နမ်ကလည်းတကယ်ဆိုရင်ဒီမိုကရေစီဟိုနိုင်ငံတနိုင်ငံမဟုတ်ဘူးနောက်လူခွင့်ရေးအပြည့်အဝမရှိဘူးတပါတီအာဏာရှင်စနစ်နဲ့သွားနေနိုင်ငံဖြစ်တယ်အဲ့တော့ဘာအတွက်သူကဒီဗီယက်နမ်ကိုမှဘာကြောင့်သွားတာပါလဲ
အဲ့ဒါသိကောင်းတယ်မိကောင်းပါပဲအမေရိကန်ကသူတို့နိုင်ငံရဲ့အကျိုးအစားအဓိကထားတယ်ဆိုတော့ပြသနေတာပါသူတို့ရဲ့အဓိကဖြစ်နေတဲ့အခင်းချင်းကတရုတ်နဲ့ပြန်ဆိုင်နေတာပေါ့လေဆိုဗီယက်နမ်ကတရုတ်နိုင်ငံနဲ့ကိုက်ရက်ဖြစ်တယ်သို့တော်လည်းပဲဒီအင်ဒိုချိုင်းနာစစ်ပွဲပြီးတဲ့နောက်ပိုင်းမှာဗီယက်နမ်နဲ့တရုတ်နဲ့လည်းရန်ဖြစ်ခဲ့ဘူးတယ်ဆက်တိုက်ခဲ့ဘူးတယ်နောက်ပြီးတော့ဗီယက်နမ်ကကွန်မြူနစ်နိုင်ငံဖြစ်ပြီမဲ့လည်းစီးပွားရေးအဖြစ်အရင်းရှင်လမ်းကြောင်းကိုလိုက်လာတဲ့အခါအမေရိကန်အတွက်အခွင့်အကောင်းပဲအမေရိကန်ဝင်ပြီးတော့ဆွဲတယ်သူတို့ပြောတာကတော့အခု all inclusive strategic partnership ဆိုတာ all inclusive ဆိုတာသူတို့ပြောနေစီးမပါဘူးတော့ပြောမှာပေါ့ဒါပေမဲ့လွန်းစုံကိုလုံးစုံကိုလွှမ်းခြုံထားတဲ့မဟာဗျူဟာမိတ်ဖက်ဆိုပြီးတော့သူစီးပွားရေးတို့နိပညာတို့ဒီလိုလုပ်တဲ့အတွက်တရုတ်ကိုရန်စားတာမဟုတ်ပါဘူးလို့သူဖြည့်ရှင်းနေပြီတယ်ပေါ့လေဒါပေမဲ့အမေရိကန်ကြီးဒေသတွင်းနိုင်ငံတွေရဲ့အခြေအနေတက်သူတို့နိုင်ငံရဲ့အကျိုးစီးပွားကိုအဓိကထားတဲ့လူခွေးရင်းပါချာမကြည့်ဘူး double standard ပဲဒီကိစ္စမှာတော့တရုတ်နိုင်ငံကျတော့လူခွေးရောင်းအပြစ်နေတယ်တရုတ်နိုင်ငံကျတော့လူခွေးဘာဖြစ်ဖြစ်သူတို့နဲ့အဆင်ပြေမယ်ဥမာဆောက်ဒီအရေဗျဆိုတာထုံနေကြောင်းပဲဆိုတော့အဲ့ဒါတွေးရပါတယ်သူတို့အ
ဲ့တော့ဒေတာရင်းအဖွဲ့အစည်းတစ်ခုအနေနဲ့အာဆီယံကမြမအရေးကိုတိတ်ပြီးတော့ဟိုထက်တဲဝင်ဝင်ဖြည့်ရှင်းနိုင်တာကိုမတွေ့ရပါဘူးဒီတော့အခုလိုအခြေအနေမျိုးမှာအာဆီယံကိုဘလို့အနေထားမျိုးတစ်ခုအနေနဲ့ခိုင်းနိုင်ပြီးတော့တတ်မှတ်နိုင်ပါလေ
အာဆီယံကိုအာဆီယံကဆန်ဘယ်လိုဖြစ်လဲအသံသာရှိပြီးအဆမ်းမရှိတဲ့တကြံမြောက်ပေါ်ရအဲ့လိုပဲပြောမှာဖြစ်ပါတယ်စကူကြဆိုရင်လည်းဖြစ်မှာပေါ်လေတာအဓိကအာဆီယံကတော့သူတို့ဒေတာတွင်းမှာဘယ်ဘက်ကမှမလိုက်မိအောင်သူတို့ထိန်ရတယ်နောက်ပြီးတော့သူတို့အဓိကကြိုးစားတာအာဆီယံအဖွဲ့တွေမှာအဲ့ဒီသဘောထားကွဲလွဲမှုတွေပို့ပြီးတော့ပေါ်ထွက်မလာဘူးကြိုးစားတယ်အဲ့ဒါကြောင့်သူတို့တနိုင်ငံချင်းပြောတဲ့အခါမလေးရှားတို့လက်စီလက်မောင်းတက်ပြီးပြောခဲ့ကြတယ်ဒါပေမဲ့ဘုံစူပေါင်းပြီးတော့ဆုံဖြတ်ချက်ချတဲ့အခါကျတော့သဘောထားအင်မတန်တုံတောင်း water down လုပ်ပြီးတော့နိုင်ကြပြီတော့သူတို့ပြောတာတွေးရပါတယ်။ဒါသူတို့အထင်းချင်းမပြိုကွဲဖို့ရောသူတို့အဖွဲ့စီတစ်ဖက်ဖက်ကိုတင်ပါမသွားဖို့ရောအဓိကထားပြီးတော့လုပ်ရတယ်ဆိုတော့သူတို့အတွက်လည်းဘေးကျန်နေကြအဖွဲ့စီသက်ဖြစ်ပါတယ်။ပြောအောင်
ဟုတ်ကဲ့ပါ။အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင်
။ဟုတ်ကဲ့ကျွန်တော်ကလည်းကြောင်းနာနေတော့သောရရှင်နဲ့နှာထောင်တော့ရမ်းနေတင်ပါတယ
်။အက်ဒီတာနဲ့ဆွေးနွေးခန်းကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်ဦးကျော်ဇန်တာနဲ့မမသဇင်အောင်တို့မိမိဆွေးနွေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့ထိုးသွင်းတန်ရာရတဲ့အခါကျွမ်းကျင်တဲ့ကျမ်းမာရေးစောင့်ရှောက်သူတွေရောက်မလာခင်ကနဦးလှုပ်ဆောင်တဲ့ရှီဦးသူနာပြုစုနည်းတွေအကြောင်းကိုတင်ပြထားပါတယ်ဒေါက်တာဦးမိုးအောင်ကျော်နိုင်နဲ့အတူဒေါက်တာတန်းစောကတင်ပြထားပါတယ်
ထိုးသွင်းနိုင်ရရတဲ့အခါကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေရောက်မလာသေးခင်မှာရှီဥဒနာပြည်စုနီလန်းတွေကိုကနက်ဦးလှုပ်ဆောင်ထားပေးဖို့လိုအပ်ပါတယ်ခြေထောက်မှာထိုးသွင်းနိုင်ရရတဲ့အခါကနက်ဦးလှုပ်ဆောင်ပေးတဲ့ရှီဥဒနာပြည်စုမှုနီလန်းတွေအကြောင်းကိုတမားတော်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ခြေထောက်အောက်ပိုင်းပေါင်တို့ခြေစလုံးတို့မှာထိုးသွင်းနိုင်ရရရင်ပထမဆုံးလှုပ်တင်တာကတော့သူ့ရဲ့ပတ်ဝန်းကျင်မှာရှိတဲ့ဒီအဝတ်အစားတွေကိုဖြည့်ပြရမှာပေါ့နော်ဘာမှဒါမှဒဏ်ရာကိုတေချာတွေ့ရမယ်နော်ပြီးတဲ့အခါမှာစူးဝင် site ဝင်နေတဲ့ပစ္စည်းပစ္စည်းတွေရှိရင်လည်းအဲ့ဒါကိုဖယ်ရှားဖို့မကြိုးစားဘဲနဲ့အဲ့တိုင်းပဲခဏထားပါတဲ့เนาะပြီးလို့ရှိရင်เนาะဆရာတို့ကဒီသွေးထွက်ကြနေသလားသွေးစီးနေသလားเนาะဒီထိုးသွင်းတဲ့ပစ္စည်းမရှိတဲ့သွေးယိုဒဏ်ရာရှိသလားကြည့်ပါတယ်အကယ်၍ပစ္စည်း site ဝင်နေတာမရှိဘူးပဲနဲ့သွေးယိုတဲ့ဒဏ်ရာရှိခဲ့လို့ရှိရင်เนาะအဝတ်တန့်နဲ့ခောက်ပြီးသူ့ပေါ်မှာဒီသွေးတိတ်အောင်ဖိနေဓာတ်ရိုက်ဖိနေထားဖို့လိုပါတယ်ပေါ့เนาะ ပြီးလို့ရှိရင်တော့အဲ့ဒီထိခိုက်တဲ့နေရာအတွင်းမှာအယိုးထိခိုက်ခြင်းမထိခိုက်ခြင်းကျွန်တော်တို့မပြောနိုင်တဲ့အခါကျတော့အဲ့ဒီခြေထောက်ကိုတက်နိုင်ရင်မြင့်ထားပေးပါမြင့်ထားပေးခြင်းအပြင်သွေးထွက်တာလည်းလျော့နေနိုင်တယ်နာကျင်မှုလည်းတက်တာနိုင်တယ်ဒါကြောင့်မလို့ဆရာတို့ကသူ့ရေကိုထိခိုက်တဲ့အပိုင်းလေးကိုနည်းနည်းလေးမြင့်ထားဖို့လိုတယ်အဲ့တော့သူ့အောက်မှာတစ်ခုခုပေါ့နော်အဲ့တော့ဒူးကောင်းအောက်မှာပဲဖြစ်ဖြစ်ဒီခြေလုံးအောက်မှာပဲဖြစ်ဖြစ်ပစ္စည်းတစ်ခုခုခံပြီးတော့သူ့ကိုနည်းနည်းလေးမြင့်ထားပေးလိုက်ရမယ်နော်အဲ့တော့ဆရာတို့အဲ့ဒါကိုဘယ်လိုခေါ်လဲဆိုတော့ rest and elevation ပေါ့တခုခုကတင်လိုက်တယ်ပြီးရင်သူ့ကိုမြင့်ထားပေးတယ်သွေးထွက်မှုကိုရောကြစေတယ်နာကျင်မှုကိုရောကြစေတယ်ပေါ့နော်ဒါလေးကိုကျွန်တော်ပထမလုပ်ထားမယ်အကယ်၍ကို့နီးနားမှာဒီ first aid kit ရှိခဲ့တယ်ဆိုရင်တော့အဲ့ရပတ်တီးစားနဲ့ယူပြီးတော့သူ့ကိုငြိမ်အောင်ဒီကြက်စီးတယ်လို့သုံးပါတယ်အဲ့ဒါလေးသုံးလို့ရတယ်ဒါမှမဟုတ်ရင်ဥမာပစိုးပေါင်းပြီးပြင်းနေတာရှိရင်တော့အဲ့ဒါလေးကိုဆွဲဖြဲလိုက်ပြီးတော့သူ့ကိုဒီငြိမ်နေအောင်မလုံနိုင်အောင်နော်ဟိုစီးပေးထားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ first aid treatment ပြီးပါပြီ
။ရင်ဘက်မှာထိုးသွင်းတံရရတဲ့အခါအသက်အန္တရာယ်နဲ့အလွန်နှီးဆက်တာကြောင့်ရှေးဥတုနာပြုစုမှုကိုနီးလန်းမှန်မှန်နဲ့အမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ရင်ဘက်မှာထိုးသွင်းတံရရတဲ့အခါကနအူးလှုပ်ဆောင်ပေးတဲ့ရှေးဥတုနာပြုစုမှုနီးလန်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်။ရင်ဘက်ကိုထိုးသွင်းတဲ့တံရရရှိတဲ့လူတစ်ယောက်တို့ရင်ပထမဆုံးအနေနဲ့တော့သူကလေကောင်းလေတန်းရဖို့အရေးကြီးတယ်ပေါ့နော်။အဲဒါကြောင့်မလို့လူသူရှင်းတဲ့နေရာကိုတကယ်၍ขอตัวနိုင်တော့ကောင်းတယ်ဒါမှမဟုတ်လို့ရှိရင်တော့သူ့ပတ်ဝန်းကျင်မှာလူတွေအများကြီးအုံနေတာမျိုးရှောင်ကြဉ်ရမယ်ပေါ့နော်ပြီးလို့ရှိရင်တော့ဒီရင်ဘတ်ထိုးသွင်းတံရရှိတဲ့လူပြောက်ရဲ့တက်တာတဲ့အနေထားကတော့သူတို့ half sitting position လို့ခေါ်တယ်เนาะနောက်တနေရာလေးမှာသူကမှီပြီးနေလိုက်ရင်တက်တာတယ်ထိုင်နေရတာလည်းသူ့အတွက်သက်ရှူတာခက်ခဲတယ်ပက်လက်အိတ်လိုက်ရင်ပို့ပြီးတော့ဆိုးပြီးမောလာတတ်တယ်ပေါ့နော်ဒါကြောင့်သူ့ကိုနောက်ကနေတစ်ခုခုတည်းခုထားပြီးတော့မှီတဲ့ပုံသဏ္ဍာန်လေးနဲ့ထားတဲ့ပြီးလို့ရှိရင်ဘယ်နဲ့ညာမှာတံရရှိတဲ့ဘက်ကိုခက်ဆောင်ဆောင်လေးနေတဲ့နေဘာလို့လဲဆိုတော့ဒီထိုးသွင်းတံရတွေကအတွင်းထဲမှာ internal bleeding လို့ခေါ်တယ်သွေးထွက်သွေးယိုခြင်းရှိနိုင်တဲ့အတွက်ကြောင့်မလို့အသက်ရှူကောင်းကောင်းရဖို့ဟာသူဒီနောက်ကိုနည်းနည်းလေးလှန်ထားပြီးတော့တံရရတဲ့ဘက်ကိုစောင်းနည်းနည်းလေးစောင်းပြီးနေမယ်ဆိုရင်အသက်ရှူသွင်းရှူထိုးဖို့ပို့ပြီးသူ့အတွက်အဆင်ပြေပါတယ်ပြီးတဲ့အခါမှာတော့အပေါ်မှာဝတ်ထားတဲ့အင်ဂျီဝတ်စားတွေကိုဖယ်ရှားပေးရမယ်နောက်တစ်ခါတံရကိုကြည့်ပါမယ်သွေးယိုစီးမှုရှိနေတယ်ဆိုရင်ကျွန်တော်တို့ဓာတ်ရိုက်ဖိနေခြင်းနဲ့သွေးတက်အောင်လုပ်ပေးရမယ်။အရာဝတ္ထုပစ္စည်းတွေစိုက်နေတယ်ဆိုဆွဲမထုတ်ပဲနဲ့အဲ့ဒီအတိုင်းပဲဆက်ပြီးထားပေးရမယ်။ပြီးလို့ရှိရင်တော့သူ့ရဲ့အသက်ရှူနှုန်းမှန်စစ်ဆေးမယ်။နောက်လူနာအဓိကတော့လူနာကို reassurance ပေါ့နော်။သူ့ကိုဟိုအားပေးပြီးတော့ဟိုဒီစိတ်အားမငယ်အောင်အားပေးမယ်။ပြီးတဲ့အခါမှာလိုအပ်တဲ့ဒီကုသမှုတွေဆက်လက်လုပ်ပေးမယ်။စသည်အပြင်လူနာစိတ်အေးအောင်ကိုယ်ကဒါလေးတွေကိုတစ်ဖက်ကလည်းပြောပေးနေဖို့လိုပါတယ်။ဒါဆိုလို့ရှိရင်တော့ကျွန်တော်တို့ဒီfast aid treatment အနေနဲ့ပြီးပါပြီပေါ့နော်။အဲ့တော့အဲ့ဒီအချိန်မှာတော့အရေးကြီးဆုံးကတော့အသက်ကလေးကိုမှန်မှန်ရှူနေဖို့ရယ်။နောက်တစ်ခါဒီ active bleeding လို့ခေါ်တဲ့သွေးယိုစီးခြင်းမရှိဘူးကပထမဆုံးတွေ့ရှိတဲ့အချိန်မှာအရေးကြီးဆုံးပါပဲ။အဲ့တော့အဲ့ဒီနှစ်ချက်ကသာမှန်ကန်မှုရှိနေတယ်မှန်မှန်ရှူတယ်သွေးအပြင်ကိုထွက်တာလည်းတိတ်မများဘူးဆိုလို့ရှိရင်သူ့အခြေအနေကမဆိုးဘူးပေါ့နော်။ဒါမဲ့ကျွန်တော်တို့ဆက်ပြီးတော့ဒီစမ်းသပ်စစ်တဲ့ဟာလေးကတော့ဗာလဲဆိုရင်တော့သူ့ရဲ့သွေးခုန်နှုန်းဖြစ်ပါတယ်အကယ်၍ထိုးသွင်းထန်ရအတွင်းထဲမှာသွေးလွှတ်ကြောတစ်ခုကိုထိပြီးတော့သွေးရုပ်စိမ့်မှုများလို့ရှိရင်သူ့ရဲ့သွေးခုန်နှုန်းကမြန်လာမှာဖြစ်ပါတယ်ဒါကြောင့်မလို့သူ့ကို position နေထားလေးထားပြီးသက်ရှူကောင်းအောင်လှုပ်ပေးပြီးဆိုရင်တော့10မိနစ်တစ်ချိန်သွေးခုန်နှုန်းကိုစမ်းပြီးတော့မှတ်ထားမှာဖြစ်ပါတယ်အကယ်၍များသွေးခုန်နှုန်းကဒီမှာတရားတောက်လျှောက်ကျော်နေပြီဆိုရင်တော့သူ့ကိုအလျင်မြန်ဆေးုံပို့ပြီးတဲ့အခါမှာအတွင်းထဲမှာသွေးယိုတာကိုခွဲခန်းသွင်းပြီးတော့ဒီကုသမှုဆက်လက်ပေးဖို့လိုအပ်နိုင်ပါတယ
်။ထိခိုက်ဒဏ်ရာအမျိုးအစားအမျိုးမျိုးရှိတဲ့အထက်ကမှထိုးသွင်းဒဏ်ရာရရှိတဲ့အခါမှာကြွကျင်တဲ့ကျန်းမာရေးဆောင်ရှောက်သူတွေရောက်မလာသေးခင်မှာကနအူးလှုပ်ဆောင်ပေးထားတဲ့ရှေးဥတုနာပြည်သူမှုနီလန်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါလေ။ကျွန်တော်တန်းစောပ
ါကတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါထိုးသွင်းတန်ရာရရှိခဲ့ရင်ပြုလုပ်တဲ့ရှေးဦးသူနာပြုစုနည်းတွေကိုတင်ပြခဲ့တာပါဒေါက်တာတန်းစောဘတ်စင်တင်ပြနေတဲ့အစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့အားကစားကဏ္ဍကိုတင်ပြပါအောင်မယ် American Open Tennis ပြိုင်ပွဲမှာတော့ Novak Djokovic လွန်ခဲ့တဲ့နှစ်90ကတင်ထားတဲ့ဆန်းချိန်ကိုမှီသွားခဲ့ပြီဖြစ်ပါတယ်ဘရာဇီးတိုက်စစ်မှုနေမှာကတော့ PDS ဆန်ချိန်ကိုချုပ်ပြီးဘရာဇီးအသင်းရဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါတယ်။ဒီလိုတစ်ပတ်အတွင်းအောက်ကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးပါတယ
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တစ်ပတ်အတွင်းအောက်ကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒ ဒီတစ်ပတ်အားကစားပြိုင်ပွဲတွေမှာတော့ထူးခြားတဲ့အောင်မြင်မှုသမိုင်းမှတ်တိုင်စစ်တွေစိုက်ထူနိုင်ခဲ့ကြပါတယ်။ဒီလိုမျိုးမှာကျင်းပခဲ့တဲ့ American Open Tennis ပြိုင်ပွဲမှာတော့ Tennis လောကမှာနှစ်ပေါင်း50ကြာဘယ်သူမှလိုက်မမီသေးတဲ့စံချိန်တစ်ခုကိုလိုက်မီသွားခဲ့ပါပြီ။1983ခုနှစ်ကအော်စတြေးလျနိုင်ငံသူ Margaret Court American Open ကိုဘိုးဆွဲပြီးတော့ Grand Slam Champion ဆုကို24ချိန်နဲ့အများဆုံးတင်ထားခဲ့တဲ့စံချိန်ကိုဒီနေ့နှစ်50ကြာမှာပဲ Serbia နိုင်ငံသား Novak Djokovic ကလိုက်မီသွားခဲ့ပါပြီ။မြူသားဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာဂျိုကိုဗစ်ကကမ္ဘာအဆင့်ဆုံးဒန်နီယယ်မက်ဗက်ဒက်ကို 6-3-6-6-3 နဲ့အနိုင်ရပြီးတော့ American Open ကို၄ချိန်မြောက်ဘူးဆွဲသွားပါတယ်။အခုလိုအနိုင်ရသွားတဲ့အတွက်သူက American Open ကိုအနိုင်ရသူတွေထဲမှာအသက်ကြီးဆုံးကစားသမားအဖြစ်စံချိန်တင်သွားခဲ့သလို Grand Slam ပြိုင်ပွဲတွေကို24ချိန်ဘူးဆွဲပြီးတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါအများဆုံးစံချိန်တင်ထားခဲ့တဲ့ Margaret Court ရဲ့စံချိန်နဲ့လည်းတူသွားခဲ့ပါတယ်။ဂျိုကိုဗစ်ကတော့အခုလို Grand Slam Champion ဆုကို24ချိန်ရတာကသူ့အတွက်စိတ်ကိုအရေးကြီးပြီးတော့သူ့ရဲ့မိသားစုအထူးသဖြင့်သူတင်းနစ်ကစားနိုင်ဖို့အတွက်အားလုံးပေးဆက်ခဲ့တဲ့အဖေနဲ့အမေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောပါတယ်။ဂျိုကိုဗစ်အခုလို Grand Slam 24ချိန်မြောက်အနိုင်ရသွားတဲ့နဲ့ပတ်သက်ပြီးတော့ Mexico နိုင်ငံကနေလာကြည့်တဲ့ Tennis ပရိသတ် Alex Arredondo ကတော့
We were amazed by watching Novak. He's such an amazing and talented player.And it's an honor to be here. 24 wins.
Novak ကိုကြည့်ပြီးတော့ကျွန်တော်အားသိမိပါတယ်။သူကတကယ်ကိုအန်ဟောကြခေါလာပါရီထူးချွန်တဲ့သူပါ။အခုလောသူ Grand Slam 24ချိန်နဲ့ရတဲ့ဖွဲကိုကိုယ်တိုင်ဒီမှာလာကြည့်ရတဲ့အတွက်ဝမ်းသာဂုဏ်ယူမိပြီးတော့မယုံနိုင်လောက်အောင်ပါပဲ
။ Djokovic အနေနဲ့အခုလိုမျိုးအသက်36နှစ်အထိ Grand Slam ပြိုင်ပွဲတွေကိုဘူဆွဲပြီးတော့24ချိန်နဲ့ဘူးတွေအများဆုံးအဖြစ်စံချိန်တင်နိုင်တာဘာကြောင့်ပါလဲ။သူရဲ့အဓိကထူးခြားချက်တွေကဘာတွေပါလဲ။ဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်ပါရှင်ဝင်းအောင်ကြီးကတော့
ဂျိုကိုဗစ်ရဲ့ထူးခြားချက်တစ်ခုကဘာလို့ဆိုလို့ရှိရင်ဖက်ဒရာတို့နဒါလ်တို့နဲ့ရှင်လို့ရှိရင်ဂျိုကိုဗစ်ကသူလာတဲ့ဘဝကသူကရုပ်ကံပြီးတော့လာတယ်ပေါ့အဲ့တော့အဲ့ဒီလိုလူတွေရဲ့ဇွဲသက်သည့်ကျူးစားမှုဆိုတာကတော့သူရဲ့အဲ့ဒီပြိုင်ဘက်တွေနဲ့သူသားတယ်ပေါ့အဲ့တစ်ချက်နောက်တစ်ချက်ကဘာလို့ဆိုလို့ရှိရင်သူကဘလို့အခြေအနေကိုစိုးသွားပြီဖြစ်စေသူကမတုံ့လောက်ဘူးသူကဖက်ဒရယ်ဆိုလို့ရှိရင်ကအဲ့ဒီအာမျိုးကသူကသွားလို့ရှိတယ်သူကတော့ကတ်အေးတဲ့သူကကောင်းအေးတဲ့သူကတော့ကစားနိုင်တယ်နောက်တစ်ခုကဥပမာတူးဆက်ချုံနေတဲ့ကာမျိုးမှာဒီဂရင်းဆွဲမှာပေါ့လေကျန်တဲ့3ဆက်ကိုပြန်နိုင်အောင်ကစားနိုင်တဲ့ဟာကလည်းခြင်းအင်းနဲ့တော့အတိအကျမပြောနိုင်ပါဘူးလို့ဂျိုကိုဗစ်ကတော့လူတကာနဲ့စားတယ်ဆိုတာတော့အမှန်ပဲအခုဒီနေ့ဒီအခု US Open တိုက်ပွဲမှာဆိုလို့ရှိရင်သူက3ချိန်လဲသွားတာတွေ့ရတယ်။သူအသက်ကိုဒီ30က36ရှိနေတဲ့အရွယ်မှာ hard court ဝင်မှာလဲတယ်ဆိုတာကနည်းတဲ့တာမဟုတ်ဘူး။ဒါပေမဲ့လို့သူကဒီနေရာမှာပြင်ချင်းသေးသွားလို့ဒီခါရတော့လုပ်မယ်ဆိုတော့စိတ်ထားမျိုးနဲ့ကစားရဲဆိုတာကရှင်းနေတာပဲ။သူရဲ့ကြိုးစားမှုစောမကဇွဲကျွမ်းကျင်မှုစတဲ့အချက်တွေအားလုံးပေါ်ပြီးတော့သူကဒီလိုရရှိသွားတာဖြစ်တယ်လို့ထင်ပါတယ
်။မျိုးသားဘက်မှာ Grand Slam ပြိုင်ပွဲရဲ့စံချိန်တစ်ခုကိုတင်နိုင်ခဲ့တယ်လို့မျိုးသမီးဘက်မှာလည်း10ကျော်သက်အရွယ် Champion တစ်ယောက်ထွက်ပေါ်လာခဲ့ပါတယ်။မျိုးသမီးတို့ချင်း Final ကိုစနေနေ့ကကစားခဲ့တာမှာတော့ American ကအသက်19နှစ်အရွယ် Coco Gauff ကကမ္ဘာအဆင့်တက် Arena Sabalenka ကို 2-6-6-3-6 နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ပထမဆုံးအချိန် American Open ကိုအနိုင်ရတာဖြစ်လို့ပထမဆုံး Grand Slam Champion ဆုလည်းဖြစ်ပါတယ်အခုလို Coco Gauff အနိုင်ရသွားတဲ့အတွက် American ကနာမည်ကြီး Serena Williams နောက်ပိုင်းမှာ American က10ကျော်သက်တည်တဲ့မှာတော့ American Open ကိုပထမဆုံးအချိန်အနိုင်ရသွားတာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ဘရဇိုးတိုက်စစ်မှုနေမဟာကမ္ဘာကျော်ဘောလုံးသမားကြီးပီလီယက်ဆန်ဂျင်ကိုကြော်ပြီးတော့ဘရဇိုးအဖြစ်အတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီ။တောက်ကြနေ့ကကစားခဲ့တဲ့ဘရဇိုးနဲ့ဘိုလီးဗီးယားတို့ရဲ့ကမ္ဘာဖလားခြေစစ်ပွဲမှာနေမကနှစ်ဂိုးသွင်းပြီးတော့လက်ရွေးစင်သက်တမ်းတစ်လျှောက်မှာစုစုပေါင်း86ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူအဖြစ်ဆန်ဂျင်တင်လိုက်တာဖြစ်ပါတယ်
။ Muito muito feliz, muito acho que sem palavras, mas
အခုလိုဘရာဇီးအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူအဖြစ်ဆန်ချိန်တင်လိုက်နိုင်တဲ့အတွက်ကျွန်တော်ရမ်းပျော်ပြီးဘာပြောရမှန်းမသိအောင်ပါပဲကျွန်တော်အနေနဲ့ဘရာဇီးအသင်းအတွက်ဒီလိုဆန်ချိန်တင်နိုင်လိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ပါဘူးအခုလိုပီလီရဲ့ဆန်ချိန်ကိုချိုးနိုင်လိုက်လို့လဲကျွန်တော်အနေနဲ့ပီလီထက်ရောဘရာဇီးအသင်းအတွက်ကစားပေးခဲ့တဲ့တခြားကစားသမားတွေထက်ပိုကောင်းတယ်လို့လည်းမထင်ပါဘူးကျွန်တော်အနေနဲ့ဘရာဇီးအသင်းနဲ့ဘရာဇီးဘောလုံးသမိုင်းမှာ ကိုသမိုင်းကိုရေးပြီးပါကျင်တာဖြစ်ပြီးဒါကိုဒီနေ့လုံနိုင်လိုက်ပါတယ်အဲ့ဒီအတွက်ကျွန်တော်မိသားစုကိုတငယ်ချင်းတွေကိုပါကျေးဇူးတင်ပါတယ
်နေမဟာအခုချိန်ကြီးတော့ဘရာဇီးလ်အတွက်125ပွဲကစားပြီးတော့86ဂိုးသွင်းထားပြီးတော့ပီလီကတော့92ပွဲမှာ89ဂိုးသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာရောမောကဘောလုံးသတင်းတွေမှာတော့စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူးဝင်းရူဘီယားလက်ရာထူးကနေနှုတ်ထွက်လိုက်ပါပြီစပိန်မျိုးသမီးအသင်းကမ္ဘာဖလားကိုဘူဆွဲပြီးတဲ့နောက်သူ့ယူစဉ်မှာစပိန်ကစားသမားဟာမိုဆိုရဲ့နှခမ်းကိုနမ်းခဲ့တဲ့ကိစ္စအတွက်ပြဿနာတက်ပြီး၃ပတ်ကြာမှာပဲစက်တင်ဘာ10ရက်နေ့ကရာထူးကနှုတ်ထွက်လိုက်တာပါသူရာထူးကနေနှုတ်ထွက်တဲ့စာကိုစပိန်ဘောလုံးဖွဲ့ချုပ်ရဲ့ယာယီဥက္ကဋ္ဌပေဒရိုရိုချာစီကိုစာပေးပို့ခဲ့တယ်လို့စပိန်ဘောလုံးဖွဲ့ချုပ်ဘက်ကအတည်ပြုပါတယ်သူအနေနဲ့စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌတာဝန်ကိုပြန်ထမ်းဆောင်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတာရှင်းနေတဲ့အတွက်ရာထူးကနေနှုတ်ထွက်လိုက်တာဖြစ်တယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။ဒါပြင်သူ့အနေနဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်ရဲ့ဒုက္ခတာဝန်ကနေလည်းနှုတ်ထွက်တယ်ဆိုပြီးတော့ပြောပါတယ်
။ No voy a dimitir. No voy a dimitir.
ဆိုပိုင်းမှာတော့ Rubiales ကရာထူးကနေနှုတ်ထွက်ဖို့ငြင်းဆန်ခဲ့တဲ့အတွက်နိုင်ငံတော်ကမျိုးတွေတော်များများမှာဆန္ဒပြတာတွေ၊အသာသမားတွေနဲ့အစိုးရအဖွဲ့တာဝန်ရှိသူတွေကနှုတ်ထွက်ပေးဖို့တောင်းဆိုတာတွေအထိဖြစ်ခဲ့ပြီးတော့အခုနောက်ဆုံးမှာတော့သူ့ရဲ့မိသားစုမိတ်ဆွေတငယ်ချင်းတွေနဲ့တိုင်ပင်ပြီးတော့ထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။စပိန်ဘောလုံးအသင်းကလည်းအခုလို Rubiales နှုတ်ထွက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာသူတို့အနေနဲ့လေးစားတယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ခင်ဗျာဒီဘက်နိုင်ငံကဘောလုံးပွဲတွေပတ်မှာတော့ Germany အသင်းကနီးပြ Hansi Flick ကိုရာထူးကနေထုတ်ပယ်လိုက်ပါတယ်ပြီးခဲ့တဲ့စနေနေ့ကကစားခဲ့တဲ့ Japan နဲ့ခြေစမ်းပွဲမှာ Germany အသင်းဟာအိမ်ကွင်းမှာ Japan ကို၄ဂိုးတကူနဲ့ရှုံးပြီးနောက်နေမှာပဲနီးပြအဖြစ်ကနေထုတ်ပယ်လိုက်တယ်လို့ German ဘောလုံးဖွဲ့ချုပ်ကတနင်္ဂနွေနေ့မှာကြေညာပါတယ်ဂျာမနီကလာမဲ့ယူရို2024မှာဥရောပဖလားကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိနေပြီးတော့အသင်းရဲ့အခြေအနေကတိုးတက်မှုမရှိတာကြောင့်ဒီယူရို2024မတိုင်ခင်ကိုလအလိုမှာပဲမိပြဟန်စီဖလစ်ကိုထုတ်ပယ်လိုက်တာပါအခုလောလောဆယ်မှာတော့ဂျာမန်ဘောလုံးဖွဲ့ချုပ်ရဲ့အောက်စားဒါရိုက်တာဖြစ်တာဝန်ယူထားတဲ့ဂျာမန်တိုက်စစ်မှူးဟောင်းနဲ့မိပြဟောင်းဖြစ်တဲ့ရူဒီဗော်လာကယာယီမိပြဖြစ်တာဝန်ယူထားပြီးတော့တိတ်မကြခင်မှာတော့မိပြအစ်ကိုရွေးချယ်သွားမယ်လို့ပြောထားပါတယ်ခင်ဗျာ
ကိုရနိုင်ဘတ်စင်တင်ပြတဲ့အားကစားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့ကြာတာပရင်းနဲ့မနေ့ပတ်အတန်လွင်အစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါအောင်မယ
်။မြန်မာနိုင်ငံတွင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ American Outlook တို့ကော်မတီချမ်းသာဘွဲ့တရက်စက်တင်ဘာလ23ရက်နေ့ကပြုလုပ်ပါတယ်။မြန်မာစစ်ကောင်စီကိုစီးပွားရေးနဲ့နိုင်ငံရေးအရပိုပြီးဖိအားပေးအချက်ကင်ပိုးနဲ့မြမရေးနဲ့ပတ်သက်လို့လွှတ်တော်ကအတည်ပြုထားတဲ့ဘာမာအက်ပါရည်ညွှန်းဖော်ပြအချက်တွေကိုအမြန်ဆုံးအကောင့်ထဲဖော်ဖို့ကြံစည်မှုကိုတက်ရောက်ခဲ့သူတွေကတင်ပြခဲ့ကြပါတယ်။လက်ရှိအရေးယူတန်းခတ်မှုတွေအပြင်မြမရေးနိုင်တဲ့တဘာဝဓာတ်ငွေ့လုပ်ငန်း MOGE ကိုပါအရေးယူတန်းခတ်ဖို့ကြံစည်မှုတက်ရောက်လာတဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်။ရုရှားနဲ့မြောက်ကိုရီးယားကြားကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုအလားအလာတွေကိုအမေရိကန်ကဆွေးရင်ကြောင်းအမေရိကန်သမ္မတအိမ်ပြူတော်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ခရက်ဘီကပုတ်ထုနယ်မှာပြောပါတယ်ရုရှားနဲ့မြောက်ကိုရီးယားကြားအဆက်အသွယ်တွေကိုအမေရိကန်ကဂရုစိုက်စောင့်ကြည့်နေကြောင်းလည်းသူကပြောပါတယ်အပြစ်မဲ့ယူကရိန်းပြည်သူတွေကိုမစ္စတာပူတင်တပ်ဖြတ်နေတာမှာကမ္ဘာပေါ်ကဘယ်နိုင်ငံမှဘယ်သူမှမကူညီသင့်ဘူးတကယ်လို့လက်နက်ဆိုင်ရာသဘောတူညီချက်မျိုးနဲ့ရှစ်ဆက်လို့ဖို့ဆုံးဖြတ်ရင်တော့အမေရိကန်ဘက်ကတင့်တူတယ်လို့တွေ့ဆောင်ရွက်မှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကဗျူဟာမြောက်ဆာဗာစတိုပိုမြို့ကတင်မောခြင်းကိုဗုဒ္ဓနေ့မှာယူကရိန်းဘက်ကဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူ24ဦးဒဏ်ရာရခဲ့ပြီးတင်မောနှစ်ဆင့်လက်ပျက်စီးကတင်မောခြင်းရဲ့နေရာတချို့မီးလောင်ခဲ့တယ်လို့ရုရှားအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ပါတယ်အနောက်အဖရိကတိုက်ကလီဗျားနိုင်ငံမှာမုန်တိုင်းကြောင့်မိုးကြီးရေရှမ်းခဲ့ပြီးလူပေါင်း 6,000 ကျော်သေဆုံး 1,000 ကျော်ပျောက်ဆုံးနေတယ်လို့အာဏာပိုင်တို့ကဗုဒ္ဓဦးနေမှာပြောပါတယ်။ပျောက်ဆုံးနေသူတွေဟာမြေထဲပင်လယ်ထဲမျောပါသွားတာဒါမှမဟုတ်အပျက်စီးပုံတွေချအောက်မှာပိတ်မိနေတာဖြစ်နိုင်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂရွှေပြောင်းသွားလာခြင်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ရဲ့ထုတ်ပြန်ချက်မှာတော့လီဗျားရှေ့ချမ်းကရေကြီးရေရှမ်းမှုကြောင့်လူပေါင်း 3,000 ကျော်ဦးမဲ့အိမ်မဲ့ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။
တရင်ချင်းကျုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ် အတံဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူပဲအထာရဲ့တို့ဖြစ်ပါတယ် VO ရဲ့ဂျာတာပရင်းနဲ့မနေ့ကအတံလွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတံလွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်တော်တာရှင်မြမပြည်သူအပေါင်းနဲ့ဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်
This program has come to you from the Voice of America.